to the Voice of America in Burmese.
Minglaba khmyar view Myanmar ba yin 2020 phi me la 20 ye boru ne nyabe season ni sa tin ni ba bi chin aw lin ba khmyar COVID-19 yee bo chin ni chaung view ye season ni go ya yi pyaung le tin set pe ni ba de aku yin song naw song ya tharin ni go tin set pe ma phit ba de coronavirus တက်ပြည့်ရမှာမရှိမဖြစ်လိုအပ်ချက်တစ်ခုဖြစ်နိုင်ငံတကာတိုင်ဝမ်ကအာဖရိကတိုင်းနဲ့လက်တွဲဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုကူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။အာဖရိကတိုင်းမှာကျန်းမာရေးနဲ့စားနပ်ရိက္ခာဖြန့်ဖြူးရေးစနစ်ခိုင်မာစေဖို့ဗဏ္ဍာရေးချက်တွေကိုရှောင်ရှားနိုင်ဖို့နိုင်ငံတကာရဲ့ပံ့ပိုးမှုတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ကဒီနေ့ပဲပြောလိုက်တာပါ။တည်ထောင်ခွဲစောင့်ကြည့်စစ်ဆေးမှုတွေနေဆက်တွေပိတ်တာတွေလို့အစီအစဉ်တွေကိုမြင်းမြန်ဆန်ဆန်ဆောင်ရွက်ဖို့ဗိုင်းရပ်စ်ကူးစက်မှုကိုဟန်တားနိုင်အောင်ဒေသတွေမှာပူးပေါင်းဆောင်ရွက်ကြဖို့အာဖရိကနိုင်ငံတွေနဲ့အာဖရိကယူနီယံတို့ကိုလည်းတိုက်တွန်းထားပါတယ်။ကယောကအာဖရိကတိုင်းရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုချိန်ချောင်းနေပြီးကာလကြာရှည်တည်ရှိနေတဲ့မငြင်းများမှုငတ်မောခေါင်းပါမှုအားအချို့တက်မှုနဲ့ယောဂဗျာအန္တရာယ်တွေကြီးထွားလာနိုင်တဲ့အကြောင်းလည်းသတိပေးထားပါတယ်။COVID-19 ကရောဂါနဲ့ပတ်သက်လို့အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကနိုင်ငံရေးကစားနေတယ်ဆိုပြီးတရုတ်နိုင်ငံကဝေဖန်လိုက်ပါတယ်။ coronavirus စတင်ကူးစက်ပြန့်နှံ့မှုဇင်းမြစ်နဲ့တုံ့ပြန်မှုတွေပေါ်လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ဩစတြေးလျနိုင်ငံကဥဆောင်တိုက်တွန်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းကမ္ဘာတဝန်းကရောဂါပြန့်နှံ့မှုတွေတရုတ်နိုင်ငံကိုအပြစ်ဖို့ထားတာပါ။ကရောဂါကိုတုံ့ပြန်ဆောင်ရွက်ရမှာကမ္ဘာကျန်းမာရေးဖွဲ့ WHO ရဲ့ဆောင်ရွက်ချက်တွေကိုတရားလွတ်လပ်တဲ့အပြစ်ဝပြန်လည်သုံးသပ်မှုတွေလုပ်ဖို့မနေ့ကဆုံးဖြတ်ချက်ချခဲ့တဲ့အပေါ်မှာတော့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမေရီစပိန်ကကြေညာပါတယ်။ဆုံးဖြတ်ချက်ကိုတော့ WHO ကျန်းမာရေးညီလာခံမှာအဖွဲ့ဝင်နိုင်ငံတွေနဲ့ဥရောပသမဂ္ဂ EU တို့ကတင်သွင်းခဲ့ကြတာပါ။တရားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်မဲ့ဆုံးဖြတ်ချက်ချလိုက်တဲ့အတွက်နိုင်ငံတကာအသိုင်းအဝိုင်းရဲ့အောင်မြင်မှုဖြစ်နေလေ။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကျော်လီချာကတော့ကယောဂါနဲ့ပတ်သက်လို့အပြည့်အဝသုံးသပ်မှုတွေကို WHO ကဦးဆောင်ပြီးပလိုက်မှုခင်းခင်းနဲ့ကြွချင်မှုရှိရှိဆောင်ရွက်မယ်ဆိုရင်တရုတ်နိုင်ငံကအားပေးဖို့အမြဲအသင့်ရှိနေတဲ့အကြောင်းမနေ့ကပဲပြောဆိုခဲ့တာပါ။အမေရိကန်သမ္မတထရန့်ကတော့ WHO ဟာတရုတ်နိုင်ငံပဲလိုက်ပြီးကာကွယ်ပေးနေတဲ့အဖွဲ့အစည်းဖြစ်နေဆွဆွဲထားပါတယ်။ WHO ရဲ့သုံးသပ်စစ်ဆေးမှုတွေဘယ်ချိန်ဆမယ်ဆိုတာရဲ့တိကျမှတ်မှတ်ရသည်မယ့်တရုတ်နိုင်ငံကတော့ကယောဂါဆုံးသပ်မှာစတင်မှုပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ရမှာငှက်ဖျားပျောက်စေးရဲ့ထိရောက်မှုနဲ့ပတ်သက်လို့အထောက်အထားခံရမှာမရှိသေးပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အသုံးပြုဖို့ဆက်လက်တိုက်တွန်းနေပါတယ်။ဟိုက်ဒရိုကလိုရိုကွင်းငှက်ဖျားစေးတောက်နေတာတရင်နှစ်ပတ်လောက်ရှိနေပြီလို့ပြောထားတဲ့သမ္မတထရန့်ကတော့သူဆုံးဖြတ်ချက်နဲ့ပတ်သက်လို့မနေ့ကတော့ပဲအခိုင်အမာထပ်မံပြောဆိုလိုက်တယ်လို့ကိုရိုနာဗိုင်းရပ်စ်အတွက်ငှက်ဖျားစေးအသုံးပြုရမှာနောက်ဆက်တွဲဆိုးကျိုးတွေနဲ့ပတ်သက်လို့ဖော်ပြထားတဲ့လေ့လာချက်တစ်ခုကိုလည်းဝေဖန်ခဲ့ပါတယ်။
If you look at the one survey, the only bad survey, they were giving it to people that were in very bad shape.
So you know, but the look, pop your head and sit down to go to gym. So you know, you can see the sun in the blue. You may not be. ဒီကနေ့ကနေလေးကိုငါပြားစီပေးရတွေ့ရပြီဒါသူ့ကိုစန့်ကျင်တဲ့လူရဲ့အမြင်တွေကိုသာထင်ရနေတယ်ဆိုပြီးမနေ့ကပဲဒိန်းတောက်တွေကိုသမ္မတထရန့်ပြောလိုက်တာပါကိုရိုနာဗိုင်းရပ်စ်တက်ဖြစ်ရမှာငါပြားစီကဘလောက်ထိထိရောက်မှုရှိရဲဆိုတော့ကိုတိတိကျကျမသိရသေးပေမဲ့ဒီစေးကြောင့်ကြီးမားတဲ့ဘေးထွက်ဆိုးရိုးတွေအထူးသဖြင့်နှလုံးနဲ့ပတ်သက်လို့ထိခိုက်နေတဲ့အန္တရာယ်ရှိနေပါတယ်ချိန်နဲ့မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကရပ်တည်နေတယ်ဆိုတော့ဆွဆွဲချင်းနဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကိုအမေရိကန်ကပေးရနေတဲ့ရန်ပုံငွေတွေကိုအပြည့်အဝဖျက်ဖြစ်ဖို့လဲသမ္မတထရန့်ကထပ်မံတိုက်တွန်းခဲ့တာပါကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ပတ်သက်လို့ဒီသတင်းပတ်စောပိုင်းကအားတက်စရာမျှော်လင့်ချက်တွေအခုအခါတဖြည်းဖြည်းပြန်လည်မင်းမိန်လာနေချိန်မှာပဲအာရှတလောကဆွေးရှယ်ရဈေးကွက်ဒီမှာဒီကနေ့အတက်ကြရနေကြုံခဲ့ရပါတယ်ဂျပန်နိုင်ငံကနီကဲအညွန်ငင်းကတော့162မှတ်နီးပါးနဲ့3,800ခန်းလုံးဈေးတက်ပြီးဩစတြေးလျနိုင်ငံက S&P ASX အညွန်ငင်းတောင်ကိုရီးယား KOSPI အညွန်ငင်းနဲ့ထိုင်ဝမ် TSEC တို့ကလည်းမွန်လွဲပိုင်းနောက်ပိုင်းအယောင်းဝယ်လုပ်ရမှာ3,400ခန်းလုံးလောက်ဈေးတက်ခဲ့ပါတယ်
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဟုတ်တယ်ဟိုနေ့ညအတွက်နိုင်ငံတကာသတင်းတွေကိုကျွန်မဆုမြတ်မွန်ကဆက်ပြီးတင်ပြပါမယ်။ မြန်မာနိုင်ငံမှာ COVID-19 ရောဂါအတည်ပြုလူနာဒီကနေ့မနေ့အထိ193ယောက်ရှိပါတယ်။အင်္ဂါနေ့ညတော့ကရန်ကုန်အမျိုးသားကျန်းမာရေးဓာတ်ခွဲဌာနမှဒုတိယသုံးအဖြစ်ဓာတ်ခွဲနမူနာ385ခုစစ်ဆေးခဲ့တဲ့အထက်မှပိုးကူသူနောက်ထပ်တယောက်မှမရှိဘူးလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့9နာရီထုတ်ပြန်ချက်မှပြောထားပါတယ်။မနေ့ကရန်ကုန်အမျိုးသားကျန်းမာရေးဓာတ်ခွဲဌာနနဲ့ဆေးသုတေသနဦးစီးဌာနတို့မှစုစုပေါင်းဓာတ်ခွဲနမူနာ918ခုကိုစစ်ဆေးခဲ့တာမှအတည်ပြုလူနာ2ယောက်ကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီ2ယောက်လုံးကတော့ RF ဆော်ဘားများပြည်ထောင်စု UAE ကနေပြန်လာကြတဲ့အမျိုးသမီးတွေဖြစ်ကြပါတယ်။အခုရက်ပိုင်းနဲ့အတွင်းအတည်ပြုလူနာသစ်တွေထဲမှာမလေးရှားကနေပြန်လာကြသူတချို့လည်းပါပါတယ်။COVID-19 တက်ခွဲအတည်ပြုလူနာဟောင်းတွေထဲမှာယောဂပိုးကင်းစင်သွားသူစုစုပေါင်းကတော့104ယောက်ရှိပြီးတော့သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အရှေ့တောင်အာရှနိုင်ငံတွေကအင်ဒိုနီးရှားနိုင်ငံမှာတော့ပုတ်ထုံးနှစ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရသူတရက်ထဲအများဆုံး693ယောက်စစ်ဆေးတွေ့ရှိကြောင်းအင်ဒိုနီးရှား COVID-19 လုံခြုံရေးအဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြပါရယ်အင်ဒိုနီးရှားမှာပိုးကူးသူလူနာ2000နီးပါးနဲ့သေဆုံးသူ21ယောက်တိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူက1242ယောက်အနည်းဆုံးရှိနေပါပြီဖိလစ်ပိုင်နိုင်ငံမှာလည်းသတင်းတပတ်ကျော်အတွင်းမှာလူနာသစ်တွေတိုးလာနေတာမှဒီကနေ့မှာတော့တရက်ထဲကိုအများဆုံး269ယောက်စစ်ဆေးတွေ့ရှိပါရယ်နောက်ထပ်သေဆုံးသူ9ယောက်အပါအဝင်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း850နီးပါးရှိပါရယ်ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးကနိုင်ငံတွင်ဒုတိယအကြော်ပိုးကူးဆက်ပြန့်နှံ့နေပြီလို့လွှတ်တော်ကဒီကနေ့ပဲတင်ပြခဲ့ပါတယ်။တခါမလေးရှားနိုင်ငံမှာလည်းဒီနေ့လူနာသစ်30ယောက်တိုးလာတဲ့အတွက်လူနာစုစုပေါင်း2009ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးဆက်လူနာ3000ကျော်နဲ့သေဆုံးသူ56ယောက်ထက်မနည်းရှိတဲ့ထိုင်းနိုင်ငံမှာတော့ COVID-19 ရောဂါကာကွယ်ဆေးကိုချူလာလောင်ကုန်းတက္ကသိုလ်ဆေးသိပ်ပန်ဌာနမှကျွတ်တွေနဲ့စမ်းသပ်တာအောင်မြင်တဲ့အတွက်တနှစ်အတွင်းမှာကာကွယ်ဆေးထုတ်လုပ်နိုင်မယ်လို့မျှော်မှန်းရတဲ့အကြောင်းထိုင်းအစစ်မြင့်တာဝန်ရှိသူတယောက်ကဒီကနေ့ပြောပါရယ် mRNA လို့နာမည်ပေးထားတဲ့အဲ့ဒီကာကွယ်ဆေးကိုနောက်တစ်ပတ်မှာမြောက်တွင်နဲ့စမ်းသပ်မယ်လို့ COVID-19 ရောဂါဆိုင်ရာအစိုးရတာဝန်ရှိသူတယောက်ကပြောထားပါရယ်အင်အားဖြင့်အန်ဖန်ဆိုင်ကလုန်းမုန်တိုင်းကြီးဟာဒီကနေ့မွန်လဲပိုင်းမှာပဲအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကံယူရန်ဒေသကိုစတင်ဝင်ရောက်တိုက်ခတ်ပါရယ်မုန်တိုင်းကြောင့်ဒေသရင်းကလူပေါင်း 1.6 တန်းကျော်ကိုလည်းကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ပေးထားရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းဆောင်ရွက်မှုတွေအတွက်ပို့ပြီးတော့အခက်အခဲတွေ့နေပါရယ်ဟာရီကိန်းမုန်တိုင်းပြင်းအားအဆင့်3နဲ့ညီများတဲ့အန်ဖန်မုန်တိုင်းဟာလက်ရှိမှာတနအီကို105မိုင်နှုန်းနဲ့လေပြင်းတွေတိုက်ခတ်နေပါတယ်။ကုန်းတွင်ပိုင်း15မိုင်လောက်အထိကိုပင်လယ်ရေတွေဝင်လာနိုင်တယ်လို့ရေကြီးရေလျှံမှုတွေအမြဲကြုံရတဲ့ကလကတာအပါအဝင်လူထုထက်တဲ့အိန္ဒိယကုန်းတွင်ပိုင်းကမြို့ကြီးတွေအထိကိုပင်လယ်ရေတွေဝင်ရောက်လာနိုင်တယ်လို့အာဏာပိုင်တွေကသတိပေးထားပါတယ်။ဘဟုဂျမ်းမာကတော့ကမ္ဘာအကြီးဆုံးလမ်မူရောရှိယာစန်တာဘန်ကိုဖြတ်သွားမယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။အင်မတန်အင်အားဖြင့်တဲ့ဒီမုန်တိုင်းရဲ့အရှိန်ကြောင့်ဒီကနေ့နဲ့နောက်ဖက်မှာစကိုင်းတိုင်းဒေသကြီးအထက်ပိုင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာတနအီကိုလေတိုင်နှုန်းမိုင်30ကနေ35မိုင်အထိနဲ့စကိုင်းတိုင်းဒေသကြီးအောက်ပိုင်းမကွေးတိုင်းဒေသကြီးနဲ့အေယာဝတီတိုင်းဒေသကြီးတို့မှာတနအီကို25မိုင်ကနေမိုင်30အထိလေတိုက်ခတ်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ဘင်္ဂလားပင်လယ်အော်ထဲမှာစူပါအန်ဖန်ဆိုင်ကလုန်းမုန်တိုင်းကြီးတိုက်ခတ်နေတာကြောင့်ရေကြီးရေလျှံနိုင်တဲ့ကျွန်းပေါ်ကရိုဟင်ဂျာဒုက္ခသည်ရာနဲ့ချီကိုဘင်္ဂလားဒေ့ရှ်အစိုးရကဘေးလွတ်ရာကိုပြောင်းရွှေ့ပေးထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုထားထားတဲ့ပါစန်ဂျာကျွန်းစီရွေးရှားဝင်ရောက်လာမယ်လို့ခန့်မှန်းရတဲ့အတွက်စခန်းတွေဒုက္ခသည်တွေကိုမုန်တိုင်းခိုလုံရေးစင်တာတွေမှာရွှေ့ပြောင်းနေရချထားပေးနေတယ်လို့ဒုက္ခသည်အရေးဆောင်ရွက်နေတဲ့ကုလသမဂ္ဂအစိုးရတာဝန်ရှိသူတယောက်ကပြောပါတယ်။ပါစန်ဂျာကျွန်းပေါ်ကဒုက္ခသည်တွေကိုတော့ Cox's Bazaar မှာရှိတဲ့ပင်မဒုက္ခသည်စခန်းတွေထဲမှာပြောင်းရွှေ့နေရချပေးဖို့ကုလသမဂ္ဂကတိုက်တွန်းထားပါတယ်။ဒုက္ခသည်စခန်းထဲမှာအန်ဖာမုန်တိုင်းတန်အဆိုးဆုံးတန်ရင်ဆိုင်နိုင်ရချေနေတယ်လို့ခန့်မှန်းထားပေမဲ့မုန်တိုင်းအန်တီယာတရစ်ပေးချက်ကိုတော့ဆိုးဝါးပြင်းထန်မှုအဆင့်6ကနေအဆင့်9အထိတိုးမြှင့်တက်မှတ်ထားပါတယ်။ဒုက္ခတဲ့စခန်းထဲမှာမိုးတီးထန်ပြီးလေပြင်းမှာတိုက်ခတ်နေတဲ့အတွက်အိမ်ပြန်မထွက်ကြဖို့တပ်ဆိုင်ရာကအနေအထားပေးချက်တွေကိုထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းကြောင့်ကာယောဂါကာကွယ်တားဆီးရေးဆောင်ရွက်ချက်တွေနှောင့်နှေးသွားနိုင်တယ်လို့လူမှုကူညီရေးဝန်ထမ်းတွေကပြောပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့အဲ့ဒီဒုက္ခတွေကိုစီးစစ်ပြီးပြန်လည်လက်ခံဖို့ဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOE မြန်မာပိုင်းကနေသတင်းဆောင်ပါတွေကိုတင်ဆက်ပါမယ်ရှင်။
အမ်ဖန်ဆိုင်ကလုန်းမုန်တိုင်းဟာဒီနေ့ညနေ3နာရီခွဲလောက်မှာကုန်းတွင်းပိုင်းကိုစတင်ဝင်ရောက်နေပြီးမုန်တိုင်းပိုကုန်းတွင်းပိုင်းကိုဖြတ်တန်းပြီးတဲ့နောက်မှာအလွန်အလွန်အားကောင်းတဲ့မုန်တိုင်းအဆင့်ကနေအာရော့ကျသွားပွဲရှိပေမဲ့ကုန်းတွင်းပိုင်းမုန်တိုင်းအဖြစ်ဆက်လက်တည်ရှိနေနိုင်တဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါလွန်လွန်အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းအမ်ဖန်ဟာမူလကခမန်းထားတဲ့လမ်းကြောင်းအတိုင်းအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားကနေဒီနေ့ညနေပိုင်းမှာကမ်းခြေကိုစတင်ဝင်ရောက်နေပြီလို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုပြောပါတယ
်။ဝိုင်းရဲ့ဒီခြေဝန်းကတိမ်တဲ့နေရာတော့ကမ်းကိုစပြီးတော့ဖြတ်နေပြီပေါ့နော်။၃နာရီခွဲကြာတော့ကစပြီးတော့ဖြတ်တယ်ပေါ့နော်။ဒီဘိုးချက်ကတော့ကျွန်တော်တို့ဒီနိုင်ွယ်ငါးနိုင်ငါးနိုင်ဆန်းနိုင်ွယ်ဘောနော်အဲဒီကြားလေးတော့မှဖြတ်နိုင်တယ်လို့ခမန်းရတယ်ဘောနော်အခုကတော့130လောက်နဲ့ဒီကကမ်းကိုဖြတ်နေဘောနော်ဖြတ်နေပြီးတော့သူကနေ့လောက်ပြန်တော့ဒီဘယ်ဒီဖီးယားဒီစကောနဲ့စောင်းနေပြီးဖီးယားစကောနဲ့စောင်းတော့အောက်ကနေတော့ဒီမှာပြောင်းလို့ကမ်းကိုဆောက်ချလာပြီးပြန်ပြီးအားရကြတယ်နော်အားရရဒီကဟိုကုန်းနေနေနဲ့ဆက်ပြီးရေးသွားတော့တမ်းမရှိပါဘူး
ဆိုင်ကလုန်းမုန်တိုင်းအမ်ဖန်ဟာဒီလ18ရက်နေ့ကစူပါဆိုင်ကလုန်းမုန်တိုင်းအဆင့်အထိတင်းအားမြင့်တက်ခဲ့ရကဒီနေ့ညနေပိုင်းမှာတော့အားကောင်းတဲ့မုန်တိုင်းအဆင့်ကိုပြောင်းလဲလာတာဖြစ်ပါတယ်။မုန်တိုင်းကပြတ်ထွက်သွားတဲ့တိမ်တိုက်တွေကြောင့်မြန်မာပြည်အနှံ့မိုးရရှိနိုင်တယ်လို့ရခိုင်ကမ်းရိုးတန်းနဲ့ကမ်းလွန်ပင်လယ်ပြင်မှာမိုးသက်လေပြင်းတိုက်ခိုက်နိုင်ကြောင်းနဲ့မိုးသက်လေပြင်းတိုက်ခိုက်ချိန်မှာလေတိုင်နှုန်း45မိုင်အထိရှိနိုင်ကြောင်းဒေါက်တာကျော်မိုးဦးကဆက်ပြောပါတယ်။
ဒီကနေရောပြဿနာနဲ့ဒိန်းတိုက်ဒီကြောင့်လို့ကျွန်တော်ဥပဒေမှာမိုးရအောင်ပေါ့နော်။ဒါတော့ကျွန်တော်ဒီပြည်နယ်မြေပေါ်မှာထူးထူးတော့ရခိုင်ကျွန်တော်လည်းကျောင်းနဲ့ကျောင်းတော်ပြည်နယ်မြေမှာတော့ဒီမြန်မာရဲ့အရှင်ရရှိရတဲ့ကျောင်းကျောင်းဒီပြည်သူကျောင်းတော့ဒီကျွန်တော်ကျောင်းရည်မှာလည်းအရှင်ရတော့ဒီတိုင်းတော့အနေနဲ့ပြည်နယ်မြေမှာတော့အမေပုံညာဆိုရင်တော့35မိုင်၄တန်းတော့ရှိတယ်ပေါ့နော်။ဒီကက်ဆင်းကက်ဆင်းအနေနဲ့ကျွန်တော်တို့သွားမယ်ဆိုရင်35မိုင်တော့ရှိတယ်ပေါ့နော်။
မုဒက်လေပြင်းကြဆင်မှာရခိုင်နဲ့မြို့ဝကျွန်းပေါ်ဒေသတွေမှာလိုင်းအမြင့်ဟာ10ပေက16ပေအထိရှိနိုင်ကြောင်းခန့်မှန်းထားသလိုမုတ်တမာခွေမွန်တနင်္သာရီကယုဒန်တချောင်းမှာလည်းမုဒက်လေပြင်းကြရောက်နိုင်ပြီးလေတိုင်နှုန်းဟာတနာယီ35မိုင်ကနေမိုင်40လိုင်းအမြင့်ဟာ10ပေကနေ10ပေအထိရှိနိုင်ကြောင်းခန့်မှန်းထားပါတယ်အမ်ဖန်မုန်တိုင်းဟာကုန်းတွင်းပိုင်းမုန်တိုင်းအဖြစ်နဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဆက်လက်ဖြတ်သန်းမှာဖြစ်တယ်လို့မုန်တိုင်းအရှိန်ကြောင့်လည်းရခိုင်မြောက်ပိုင်းချင်းစကိုင်းကချင်းစတဲ့ဒေသတွေမှာနေရာကွက်မိုးကြီးနိုင်တာကြောင့်မြေပြူရာနဲ့လျှက်တပြက်ရေကြီးတာတွေကိုသတိထားဖို့လိုအပ်ကြောင်းလည်းမိုးလေဝသနဲ့ဇရဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းမှာမိုးကြီးမြေပြိုနိုင်တဲ့အခြေအနေရှိလို့ဒုက္ခသည်တွေစိုးရိမ်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။အနှစ်20အတွင်းအပြင်းထန်ဆုံးလို့ဆိုရဲအမ်ဖန်ဆိုင်ကလုန်းမုန်တိုင်းဟာအခုမေလ20ရက်ညနေပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲစတင်ဝင်ရောက်နေပြီးအကူအညီတွေလိုအပ်နေတဲ့ကော့ပစာခရိုင်ထဲကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအခြေအနေပိုဆိုးလာမှာရေကြီးမြေပြိုမှုတွေရှိလာမှာစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတချို့မုံတိုင်းသတိပေးချက်ထုတ်ပြန်သလိုကော့ပစာခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းရှိတဲ့နေရာတွေမှာအတန်းချက်ဆက်လိုက်လံသတိပေးရည်လည်းလှုပ်ဆောင်နေရလို့ဘာလုခါလီဒုက္ခသည်စခန်းကဦးအစ္စလာမ်ကပြောပါတယ
်။ဟုတ်ကဲ့ပါဒီကနေ့မနေ့ကစပြီးတော့မိုးလည်းအရင်ရောပါတယ်။တချို့ဒုက္ခသည်စခန်းမှာဆိုရင်အဲရေကြီးတာတော့နော်မြေကျူတာတော့ရှိသေးတယ်လို့ဆိုပြီးတော့အမှဒုက္ခတွေကတော့အရှိရှိပေါ့ဘုန်းဆက်နေတာကိုသိရပါတယ်ခင်ဗျာ။အခုဒီနေ့ဆင်နရီယာတဲမှာမုန်တိုင်းတိုက်ချက်လာနေပြီဆိုတော့အဲ့လိုအားတော့လူတိုင်းကကြောက်နေတာကိုသိရပါတယ်
လေပြင်းတိုက်တာမိုးသေးရာကြောင့်ကော့ပစာခရိုင်ထဲမှာရှိရိုဟင်ဂျာဒုက္ခသည်စခန်း30ကျော်မှာတချို့ကစိုးရိမ်ရတဲ့အခြေအနေရှိကြောင်းကုဒူပလောင်ဒုက္ခသည်စခန်းကဦးမောင်မောင်ကပြောပါတယ
်အခုအချိန်လေးအလောလောဆယ်ဒီမှာမိုးဝနေပါတယ်မုန်တိုင်းပေါ်လည်းလေပြင်းထိုင်နေပါတယ်အခုအချိန်လေးအလောလောဆယ်စိုးရိမ်များတာများကမှရှိတယ်အနည်းငယ်တည်းရှိတာကလိုကလီဒုက္ခသည်စခန်းနဲ့ကျွန်တော်ကုဒူပလောင်ဒုက္ခသည်စခန်းနေပါမုန်တိုင်းတိုင်းမှာဘလို့ဆိုရင်ဒီမှာမိုးမြေပြိုမှုတွေလည်းရှိတယ်ဒီမှာအထူးရေရဒီလိုရှိတယ်ကျွန်တော်မှကောင်းပေါ်မှာရှိတဲ့ကောင်းချမ်းမှလည်းရှိသေးတယ်အဲ့ဒီရဲ့အကြီးအကဲကျွန်တော်တို့ကသူ့ရည်နေရတာပါ
အန်ဒီရဲ့ရှိတဲ့နေရာတွေကနေယာယီနေရာရွှေ့ပြောင်းပေးဖို့အတွက်လဲကုညီရဲ့အဖွဲ့တွေကကန့်လန့်ထားရလို့ဥမောင်မောင်ကပြောပါတယ်အင်ဂျီယာမိုဇလာဌာနခံမှန်းချက်မှာမုံတိုင်းဒီရီဟာဆယ်ဘီကနေ16ဘီအထိတက်နိုင်တယ်လို့ဖော်ပြထားပါတယ်။ဒ ပြည်နယ်နောက်ပိုင်းလူဦးရေ3သိန်းကျော်လောက်ကိုနေရာရွှေ့ပြောင်းပြီးဖြစ်ပေမဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့မနှက်ပြန်အခြေအနေပေါ်မူတည်ပြီးအကူအညီတွေရနိုင်မယ်လို့ဒုက္ခသည်တွေကပြောပါတယ်ရိုဟင်ဂျာအသုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုစစ်စစ်လက်ခံဖို့သဘောတူထားပေမဲ့အခုကပ်ပြီးအခြေအနေအကြောင်းနေရာပြောင်းရေးအစီအစဉ်တွေယာယီရန်သားထားရပါတယ်မကြသေးခင်ကလည်းဒုက္ခသည်စခန်းအတွင်းကိုဗစ် -19 ရောဂါပိုးကူးစက်ခံရသူဒုက္ခသည်တအုပ်ရှိရလို့တက်ခွဲအဖြစ်ထွက်ထားပါတယ်ကျွန်တော်စောထပ်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ်
အခုရပိုင်းတွင်မှာမိုးရွာသွန်းမှုတွေရှိနေတာကြောင့်ရခိုင်မြောက်ပိုင်းကဆစ်ချောင်းစခန်းတွေမှာနေထိုင်ကြတဲ့ဆစ်ချောင်းတွေရဲ့ရှင်နေတွေကိုပြောပြပေးရှင်းပါတယ်ကျွန်တော်တက်နိုင်ပါအခုနိုင်ပိုင်းတွင်မှာအင်အားပြင်းထန်တဲ့ I5 ဆိုင်ကလုန်းမုန်တိုင်းဟာဘင်္ဂလားပင်လယ်အော်ထက်ကနေကုန်းတွင်းပိုင်းကိုဝင်ရောက်လာတာမို့ရခိုင်မြောက်ပိုင်းကကမ်းရိုးတန်းတစ်လျှောက်မှာမိုးသည်လေပြားပြီးမိုးသည်ထန်ဖို့ရှိနေပါတယ်ပြီးခဲ့တဲ့ရပိုင်းတွင်မှာလည်းရခိုင်မြောက်ပိုင်းမှာမိုးရွာသွန်းတာတွေလေပြင်းတိုက်တာတွေရှိနေတာကြောင့်ဆစ်ချောင်းစခန်းတချို့မှာဆစ်ချောင်းတွေအနေနဲ့နေထိုင်ဖို့အခက်ခဲနေကြရတယ်လို့ဆစ်ချောင်းတွေကပြောဆိုကြပါတယ်လူရည်ထောင်ကျော်နေထိုင်တဲ့ကြောက်တော်မြို့နယ်ကညောင်ဆောင်ဆစ်ချောင်းစခန်းမှာမိုးမရွာခင်ကတည်းကတောင်ပဲဆောက်လောက်နေပေမဲ့လည်းအဆောင်တွေမှာမိုးလောက်တာရှိပြီးကားတွေမရှိသေးသလိုရောက်တည့်ရဲ့မိုးရွာသွန်းတာကြောင့်ဆစ်ချောင်းတွေနေဖို့ခက်ခဲနေတယ်လို့ဆစ်ချောင်းစခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ဟိုအကြီးကတော့ကျွန်တော်တို့ဒီမိုးရွာလာတာနဲ့ကြီးကခက်ခဲတာတော့နေရာထိုင်ရတာပေါ့အဲရတာဆင်မပြေဘူး။ဟိုဟာတချို့ကလေးတွေနဲ့ဟိုဟာမိရှိတဲ့မိသားစုတွေဆိုရင်ဟိုကလေးတွေကိုတခြားအိမ်တွေကိုပြောင်းပြီးတော့ဒီအိုက်ရတာတွေရှိတယ်သူတို့အဲ့ဒီဒီကျွန်တော်တို့ပေးထားတဲ့ဆောင်ကားလေးဒီအကာအမိုးပဲလုံတော့အကာမလို့ကာမရှိတော့ပို့ပြီးတော့ခက်ခဲဖြစ်တာပေါ့ဒါကြောင့်သူတို့ကဒီညပဲဆိုရင်ဒီမှာမိသားစုတွေတခြားဒီအကာအမိုးတွေရှိတဲ့အိမ်တွေမှာဒီဝင်ပြီးတော့ဒီအစုလိုက်ဒီအိုက်နေရတဲ့အနေထားရှိရတယ
်ဒါအပြင်မြေပုံမြို့နယ်အတွင်းမှာရှိတဲ့စင်ကြီးစစ်ချောင်းစခန်းကိုင်းကြီးစစ်ချောင်းစခန်းနဲ့တခြားစစ်ချောင်းစခန်းတွေမှာလည်းမိုးရွာတာတခုတည်းမဟုတ်ပဲလေတင်းတွေပါတိုက်ခတ်နေတာကြောင့်ရှိတဲ့တေးတွေကိုကျွတ်တုပ်ပြီးတော့ဖြစ်သလိုနေထိုင်နေရတယ်လို့ကိုင်းကြီးစစ်ချောင်းစခန်းတာဝန်ခံကိုရွှေစိုးကပြောပါတယ်
လေတိုက်တယ်မိုးလေးရွာတယ်နော်ဒီလိုဆက်ချောင်းစခန်းလိုကနေရတာလုံးဝကိုဆင်ပြူးဗျာစစ်ချောင်းစခန်းကဟိုတာပုံလိုက်တာတာပုံလိုက်မိုးဆိုတော့အောက်ကရေဆိုးတာတော့ဒီလေတိုက်ရင်ဟိုကွာဟိုကွာသွားတာလို့ရှိတယ်အခုလက်ရှိကတော့ကျွန်တော်တို့ကဟိုစိုးတွေနဲ့တုတ်ပြီးနေဗျာအခုစိုးတွေနဲ့တုတ်ထားတယ်ဗျာအဲရတာတော့ဆင်မပြေဘူးဗျာကလေးတွေရောတဲ့ကြီးတွေရောလည်းဖြစ်တယ်လို့နေနေရပဲဗျာအခုကအဲကျွန်တော်တို့ကတော့စဉ်းစားတာကတော့အင်းတွေပါတယ်မိုးခုမဲ့အင်းတွေတော့ဆောက်နေတယ်ဗျာဒါမဲ့ဘာကျဲကမရှိတော့ကျွန်တော်တို့လုံးဝဆင်မပြေဘူးဗျာ
လက်ရှိရှိမှာဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့အလွန်အကောင်တဲ့ဆိုင်ကလုန်းမုန်တိုင်းဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပေမဲ့ကမ်းရိုးတန်းဒေသဖြစ်တဲ့ရခိုင်မြောက်ပိုင်းကိုလည်းရိုက်ခတ်မှုရှိမယ်လို့မြန်မာနိုင်ငံမုစလကထုတ်ပြန်ထားပါတယ်လက်ရှိရှိဒီရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားသလိုကိုဗစ် -19 ရောဂါဖြစ်ပေါ်နေခြင်းဖြစ်တာကြောင့်ရခိုင်မြောက်ပိုင်းမှာရှိတဲ့စစ်ချောင်းစခန်းတွေမှာမုန်တိုင်းနဲ့ပတ်သက်ပြီးကြိုတင်လှုပ်ဆောင်ဖို့ခက်ခဲနေတယ်လို့ရခိုင်ပြည်နယ်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိဦးရင်မှုဦးကပြောပါတယ
်ဒီလောလောဆယ်လက်တလောကဒီကိုဗစ် -19 နဲ့ပတ်သက်တဲ့ရောဂါကလည်းရှိနေတယ်နောက်ပြီးတော့ဒီခုမုန်တိုင်းဘေးအန္တရာယ်လည်းရှိလာပြန်ဆိုတော့ယခင်ကတော့ကျွန်တော်တို့ကတော့သင်တန်းလို့ပါလို့ပါချော့တော့လုပ်ပြီးတော့တကယ်တည်းစီမံချက်တွေရေးဆွဲတာတွေပါဒီနေ့တော့လုပ်ခဲ့တာပေါ့ဒီနေ့အနေထားမှာတော့နေမြေဆင်းပြီးတော့ဒါတွေကို awareness training ဒီပြည်သူအသိပညာပေးဆောင်ရွက်တဲ့ဒီမုန်တိုင်းကာလာကုတ်တွေတောင်မှဒီအဝါရောင်လိမ္မော်ရောင်ညောင်ညိုရောင်ဆိုင်ရောင်ဆိုတဲ့ဒီရောင်တွေတောင်မှပြည်သူတွေသိဖို့မလွယ်ဘူးလေတပည့်ရအမျိုးထားပြီးတော့ယောဂါတမျိုးဆိုတော့အခက်အခဲတော့ရှိနေမယ်ဒါပေမဲ့ဘာပဲဖြစ်ဖြစ်ဗျာကျွန်တော်တို့ကတော့အောက်ဆုံးဖြစ်အောင်တော့ဆောင်ရွက်ပေးရမှာပေါ့ဆောင်ရွက်ပေးဖို့တာဝန်လည်းရှိတာပေါ့နော်
ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးလာကြတဲ့စစ်ချောင်းဦးရေဟာ36,000ကျော်အထိရှိလာတယ်လို့စစ်ချောင်းတွေကိုစည်ရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစေယွန် REC ကထုတ်ပြန်ထားပြီးအစိုးရရဲ့စည်ရင်မှာတော့ဧပြီလ27ရက်နေ့အထိစစ်ချောင်းဦးရေ9,000လောက်သာရှိနေတာပါရခိုင်ပြည်နယ်တွင်းမှာလက်ရှိရှင်တိတိုက်ပွဲတွေလည်းပြင်းထန်နေသလိုတိုက်ပွဲတွေကြောင့်စစ်ချောင်းစခန်းတွေကိုရောက်ရှိနေကြတဲ့စစ်ဘေးဒုက္ခသည်တွေကတော့စောဝနေရေးအတွက်စိုးရင်ရတယ်လို့လက်ရှိဝင်ရောက်ဖို့ရှိနေတဲ့အပြင် I5 ဆိုင်ကလုန်းမုန်တိုင်းကိုလည်းစိုးရင်နေကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်ကနေသတင်းပေးပို့ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင် Siang ini dua ngah COVID yoga si lunari ne, ni ke ti dua musi tu rego kuensen syabuira. Mian ngah mian masa awak kebi pade jangan udin sebi mami cuma susu ba. COVID yoga si tu rene, ni ke ti dua musi musi kuensen syabuira lengan gua time soya tawon si tu rene. Cuma I tanaru puwami dulu cuma sahaya ni dah. Insan main daya tawon ne, bahan bawang tawon kelapa mian rumah sisi ke lapih bare. Pura lunaku uti sihat le bahan mian maro. Menega mila sekolah ni ronga, lorang cahaya ni ya bawa. Adi ni naun cemana ni time turu gua, yoga ya semua memiabi. Cemai sisi pegi lelu, bahamio ne. Atu je ocho ye mu usen cika fio igu piawale.
Lorang cahaya bawa cemane, lanu lanari gua. Turu keluarga abu time sedine, time dah gua cemai ni gua ma yoga sabtu bulungan ni turu lupa gua. Cini abu ni gua mesti nak kau ne, bersih gua guru di ma. Aludia budaya ini asal zaman mana ada biro tiga sisi dari zaman ini. Kena apa je ini pada biro lepas itu nama siri. Tiada biro macam itu nak yoga. Lekana siapa yang berdua yang aku.
Takoy di biro luna seliu itu siapa le? Tahun kelapa mula mula. Jemaah sisi bi budaya luna ne tidur musim si sunan aku. Menerima sahaja kerelo ludo kuzle umum yang aku lupa balik.
ก็เห็นเสบว่าจันนโรคไข้ปีอ่ะเสด็จมาเราบ้ามาเราไม่ด้วยด้วยในเส้นเดียบปูเลยจันนโรคตุนาดิการุบารุเลยชีเซนาร์เลยมันนี่เราไม่ด้วยเอาแต่เนาะยังอยู่ก็จะปราศจากเพื่อนเนี่ยจันนโรคโชยเนี่ยจะมาเนี่ยอุติบีอ่ะเนี่ยเนี่ยจันนโรคเราที่ปฏิมันลบเนี่ยลบเนี่ย
แต่ให้ในตอนกลับมาอยู่ในมารุกุญเซนเสียบีเดน่ากูเวตันยานีสิยงนุ่งเกียร์ดูมีชีดลูตัวละกันแต่ขยันดูเลยมีชีเก็บบ้าบุ แต่นายงลงได้ด่านในสูกูเวลูน่ามีอาซงด้วยชีเกเรอินเซย์มิวเนมาโรปูรีลูน่าลิซาตงที่ชิดาบีกุนเซนชาวเวเรลงงูอริมิวเนมาประมาซงซาเดนสาวยาเคดาบะโยกาตันยานีสิยงนุ่งเกียร์ดูตงบ่าวเองแต่เมื่อชาเรนิยามาตัวละกันแต่ขยามไม่ดูการุสิชาวที่ชีเกบาร์เองอริลูกุนเซนชาวเวบีเจมาอิสิสิบินิราฮะกูเวยโยกากาเวทิงโชเดนิยามาที่ยามูชีเกเรลูเล่ดาวินชิดูริกาสุบาร์เอง สยองลูกตาอเมียซงนิทายเนี่ยหลังได้อเมียเนมาเลยแต่ข้อที่บิวลูน่าเอาที่สิทาบีกุนเซนชาวเวเรลงงูสาวยาพิจิมาโรที่ตัวยาส่วนสิทาบีโยกาบูชิดูเน่อันนี้ก็ที่ด้วยเกิดดูชาวกูสยองปูเกบิโรแต่ข้อหนึ่งมูน่ายาอยู่สิสิเกเรลูตียาบาร์เอกูเวตแต่ข้อที่บิวลูน่าเซวที่สิทาเรตามวยมิวเนมาโรกุนเซนสิสิบีเรน่าสยองนวยเกียดูเลี้ยวเน่แต่เมื่อทารินยาริมาติชานิทายาเมตุเลี้ยวสุสุวังเชวที่ด้วยสิเกบาร์เอ ทำให้เมื่อนั้นสัตว์ตัวนี้มาเราปูรีลูน่าสั่งเอาที่ชิทาเลยไม่ยังงงมีเนี่ยมากุญเซนชาวพิบีจะมาเอ๊ะสิสิเรลงงูสาวยาตัวเมลูตียาบาร์เลยจะมาเนี่ยอักษรวิจิตรนัยเด็กนี่มันได้ทบยันวิจัยที่สุดถ้าใครที่บิวลูน่าบ้างตียาโกเซตงที่ชิเกบีอดีตเด็กอาทิตย์สองดูเช้าเนี่ยโยกับบุกเซนลาดูตียาเลี้ยวที่ชิทาบีพิบาร์เลยจะมาสุสุบะยังงงมีกันในเรื่องปีปุถาราบะ
โควิดกับเบจังลูซูลูเวลล์ดัตตามีท่าเจงปัตตาเย่แค่นาตะคุลูอามูพุ่งแข่งทายาเรตียาโฮเซียเดวิลลาโกที่กันนี่ยังงงอยู่ไม่ยังงงอยู่ในเตียาโยมาจงทุกเคเรจังเปียบยาปีบามีจะมามีข่าวว่าโควิดกับโยกากาลาจึงลูซูลูเวลล์มาเล่าผู้ตามีท่าเจงกูพบเช็คเคลูอามูพุ่งแข่งทายาเรตียาโฮเซียเดวิลลาโกที่กันนี่มาจังงงอยู่ไม่ยังงงอยู่ในเตียาโยมาปัตมาจงเจียงทุกเคราบ้าเตียาโยงานิช่วยเยเมนนับไปอยู่ปี อินสิงทางกูปล่อยเดลูไม่ยังงงอยู่เลยเจ้าจะพูดกับตาวินจะยาสีตัวกับวิวเอโก้เปล่าเลยเตียโฮเซียเนี่ยจุดเตียสวยแข็งทายาเลยอุ้ยทนนวลเต็มตัวงาโรจะมาอีมาเกาหลีเราหมดสิ่งงาไม่สิ่งยาดีเวทเกลุสิ่งงาสิ่งอะไรอ่ะคุณรู้ไหมยี่ยูสังยาตัวมาจะเดียวเยอะไปปีเกเรเอเบรสต์เลียนี่ก็เตียโฮเซียเดวิลล่าบ่าวเลี้ยงกูโควิดกาล่าเดนนายงงาทำแบบทายาลูซูลูเว่มาพิลูยาสูเร่ไม่งูชอบเขา ปีเกเรเอเบรสต์เลียนี่ก็เตียโฮเซียเดวิลล่าบ่าวเลี้ยงกูโควิดกาล่าเดนนายงงาทำแบบทารีลูซูลูเว่มาพิลูยาสูเร่ไม่งูชอบเขาปัตตาเย่ป่วยตะคุกเจ็บปะปีเลือดชิมาเนี่ยมาในเงามาโควิดยอกาคุ้มเสกเฮียดูเอี่ยงเนียนิบาชิบีเอรีเดียก็ทวัดเจ้าหามเนี่ยมาปีบัวกันเนียนายงงาขยูทารูเตียโฮเซียเดวิลล่าเอรีเดียป่วยกันกุ้มเสกเฮียเร่อสูไลกุ้มเสกเฮียมุกเจ็บปะเร่ที่เราอสูไลกุ้มเสกเฮียร้านเนี่ยปัตตาลูเตียโฮเซียเนี่ยปัตต လူငယ်တင်းအောင်စရာမှန်ပြီးကတော့အခုလိုတရားစွဲခံရမှုနဲ့ပတ်သက်လို့တရားရေးရဲ့ဆုံးဖြတ်မှုကိုအလေးထားတော့မှာဖြစ်ပေမဲ့ဒီရင်းယူမှုကနေဘာသာရေးဆိုင်ရာထိပါမှုတွေမဖြစ်လာဖို့သူကမျှော်လင့်နေပါတယ
်။ကျွန်တော်အနေနဲ့ကတော့ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးကလည်းဘယ်လိုအခြေအနေပဲရှိရှိပေါ့နော်။အချို့အမှုမပေါ်တဲ့ဟာလည်းရှိတယ်။ဒါပေမဲ့ဒီဟာကိုဒီလိုမျိုးဖြစ်သွားတာလေးကတော့ဖျားသခင်ရလိုတော့လို့ပဲကျွန်တော်ထင်ပါတယ်လို့ယူသားဆိုမြင်ရရင်တော့နိုင်ငံရေးနဲ့တည်းပါတယ်ထင်တယ်ဘာလို့လဲဆိုဘယ်သူမှဆိုယောဂဖြစ်ချင်လို့ဟိုဖျားရှိခိုးပွဲလောက်တာတော့မဟုတ်ဘူးတင်နော်ဒီဟာကိုဘာသာရေးပွဲဆိုပြီးပြောတာပေါ့နော်ကျွန်တော်တို့အမြင်မှာတော့သူကလူ20လည်းမပြည့်တဲ့အတွက်ဒါကမိသားစု54စုတောင်းတဲ့ဟာမျိုးလို့ပဲမြင်နေပေါ့နော်ဥပဒေချိုးပေါင်းမချိုးပေါင်းကြီးကြတော့တရားရုံးကနေပြီးတော့ဆက်ဖြေတာပဲကောင်းပါလိမ့်မယ်ပေါ့နော
်လူမှုတဟဇာတဖော်ဆောင်ရေးအဖွဲ့ကဥသက်ဆွေဝင်းကတော့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးအရေးယူတာမှာကြောသားရင်သားခွဲခြားအရေးယူတာမျိုးမဖြစ်အောင်ဥပဒေဘက်ကတိတိကျကျပုံဝင်လင်းလင်းဖော်ပြဖို့တရားရေးရဲ့စင်ကြင်တုံတရားကနေအဆုံးဖြတ်ပေးသွားမှာဖြစ်တယ်လို့လက်ရှိအခြေအနေမှာအာဏာရပါတီအနေနဲ့တိမ်မွေးစွာကင်တယ်သွားဖို့ထောက်ပြသွားပါတယ
်အစိုးရရဲ့ပြဿနာကဒီကြီးကမကင်ဘူးဘယ်လိုရှိရင်တရားမှမကင်ဘူးအရှိမမဖြစ်ခုကထောင်ချတာရှိထားတယ်ဆိုလို့ရှိရင်ဟိုကဒီကိစ္စကိုမကန်ဘူးဆိုလို့ရှိရင်တက်တာရှိတယ်ဒီတရားဥပဒေဖိုးဖိုးကြီးကိုလည်းကျွန်တော်တို့သိချပြန်ပြီးတော့ဒီမှတ်ချက်တင်ရမယ်ဒီပြစ်တစ်ခုနေဖြစ်သွားတယ်ပေါ့ဒီဒေးဗစ်လာကိုကဒီခရစ်ယာန်အများစုကလည်းသူတို့ကလက်ခံနေတာပေါ့ဒါပြဿနာဘာလို့ပြည်တာလဲဆိုတော့ဒီဂျာထဲမှာဒီဒေးဗစ်လာကိစ္စအကြောင်းပြပြီးတော့ဗုဒ္ဓဘာသာနဲ့ဒီခရစ်ယာန်နဲ့ဂျာထဲမှာလည်းပြဿနာတွေဖြစ်လာတယ်ဒီဒေးဗစ်လာဆိုတဲ့လူတစ်ယောက်တည်းကိုကျပ်လာချာကြီးပြောတာမဟုတ်တော့ဘဲနဲ့ဒီပါလာယူကတောင်းပြပြီးဆွဲထည့်လာတဲ့ဟာတွေ့ရတယ်။ပါလာယူအုပ်စုကအကြီးပွဲရနေပြီးတော့ဟိုကတခုခုပြောတာမျိုးလေး
။ကိုဗစ်ရောဂါကူးစက်ခံနေရတဲ့ပြီးခဲ့တဲ့ဧပြီလနဲ့မတ်လအတွင်းမှာဒဝဲခရိုင်ရေဖြူမြို့နယ်မှာဖုန်ကြီးပြန်ပွဲပြုလုပ်ခဲ့သူတွေနဲ့နေအိမ်တွင်လူစုလူဝေးနဲ့ဘာသာရေးဝိပုစုတောင်းခဲ့တဲ့မန္တလေးမြို့ချမ်းမြသာကြီးမြို့နယ်ကအစ္စလမ်ဘာသာဝင်တွေကိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှ30ကနဲ့အရင်းယူကတရားရုံးကပြစ်ဒဏ်ချမှတ်ခဲ့မှုပါတယ်ဒီဇင်2013ခုနှစ်သဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်25အရာဘယ်သူမှဆိုဆန်းစစ်ချက်မလုပ်ဘဲပေါ်ဆစွာဆောင်ရွက်တာဘေးအန္တရာယ်တစ်ခုခုစနိုင်တာကိုသိလို့ဖြစ်ဖြစ်တမင်လုပ်တာပဲဖြစ်ဖြစ်သဘာဝဘေးအန္တရာယ်ဖြစ်ခဲ့ရတဲ့ဆိုရင်ဒါမှမဟုတ်ဖြစ်ဖို့အထောက်ပံ့ပေးခဲ့တာဆိုရင်ဒီလိုလှုပ်ဆောင်သူကိုထောင်ဒဏ်3နှစ်ထက်မပိုတဲ့ထောင်ဒဏ်နောက်ပြီးထောင်ဒဏ်နဲ့အတူငွေဒဏ်ကိုလည်းပေးရမယ်လို့တရားဝင်ပြဋ္ဌာန်းချပါရယ်။ကျမမိခပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါရယ်
။ဒေါက်တာအေးမောင်ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကရက်ဆိုင်လိုက်ပြီးနောက်ထပ်ရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံပိုင်ခွင့်မရှိတော့ကြောင်းကော်မရှင်ကထုတ်ပြန်ချက်ဟာတရင်နာစီလုံးညီညွတ်ရေးနဲ့အမျိုးသားရင်ကြားစည်းရုံးကိုထိခိုက်လာနိုင်တယ်လို့ဝေဖန်နေကြတဲ့အကြောင်းကိုပြောပြပါမယ်။ကျမအိမ်တနာထုံးမရခိုင်အမျိုးသားပါတီရဲ့ဥက္ကဋ္ဌဟောင်းအမ်းမြွ့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ရပ်တည်ပိုင်ခွင့်မရှိတော့ကြောင်းနဲ့နောက်ထပ်ရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်လောင်းအဖြစ်ရွေးကောက်ခံပိုင်ခွင့်မရှိကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမေလ18ရက်တလင်းလာနေ့ကထုတ်ပြန်ပါတယ်နိုင်ငံရေးအကျဉ်းသားအဖြစ်ထောင်ဒဏ်ကြခံနေရတဲ့ဒေါက်တာအေးမောင်ကိုအခုလိုလောက်လိုက်တာကတရင်သားစီလုံးညီညွတ်ရေးနဲ့အမျိုးသားပြန်လည်တည်မြက်ရေးဆောင်ရွက်ရမှာထိခိုက်မှုတွေရှိလာနိုင်တယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူတွေကဆိုပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုထုတ်ပြန်လိုက်တဲ့ကြေညာချက်ကိုပြန်လည်ဆန်းစစ်သုံးသပ်တဲ့လို့နိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရှံမျိုးသိန်းကပြောပါရယ
်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာနော်အလုံးပါဝင်ခွင့်ရှိတဲ့ရွေးကောက်ပွဲစနစ်ကနေပြီးတော့နော်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းကိုပို့ပြီးတော့အားကောင်းခိုင်မာအောင်တည်ဆောက်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲဒါအပြင်ကျွန်တော်တို့နိုင်ငံရဲ့ခေါင်းဆောင်တွေနော်အဆုံးဖြတ်လုပ်တဲ့ပုံကိုယ်တွေအနေနဲ့နော်နိုင်ငံရေးပြဿနာတွေကိုနော်တော့နိုင်ငံရေးအကြံအတည်တွေစိန်ခေါ်မှုတွေကိုနိုင်ငံရေးနည်းလမ်းအရနော်ချင်းကပ်ပြီးတော့ညနာဆုံကြီးပုံပွင့်လေးနဲ့ညှိနှိုင်းဆွေးနွေးအဖြစ်ရှာတဲ့ဇန်းချောင်းကိုပို့ပြီးတော့အားကောင်းအောင်လုပ်တင်တယ်လို့ကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်
အမျိုးသားပြန်လည်တင့်မြတ်ရေးဆောင်ရွက်နေတဲ့ကာလမှာအခုလိုထုတ်ပြန်လိုက်တာကပြန်လည်တင့်မြတ်ရေးဆောင်ရွက်တဲ့နေရာမှာအရေးကြီးတဲ့ယုံကြည်မှုဆိုင်ရာပြဿနာတွေအများကြီးဖြစ်လာနိုင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအတင်းတွဲဖက်အတွင်းရေးမှူးဦးဘိုးကြီးကပြောပါတယ
်ဟိုအခုကာလကအမျိုးသားပြန်လည်တင့်မြတ်ရေးကိုတည်ဆောက်နေတဲ့ကာလဖြစ်တယ်ပေါ့နော်အမျိုးသားပြန်လည်တင့်မြတ်ရေးကိုတည်ဆောက်နေတဲ့ကာလဖြစ်တယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွှတ်ပေးဖို့လိုတယ်ပြီးတဲ့အခါကျတော့သူတို့ရဲ့မူလတာဝန်ဝတ္တရားတွေကိုပြန်လည်ထမ်းဆောင်ဖို့ပြုဖို့လိုတယ် ไอ้ลูกมาเนาะรู้แต่เงินเดือนไม่เยอะเท่ากูเช่ามาวะไอ้ลูกมาเข้าไปเนี่ยคุณลุงมีเป็ดเท่าไรเด็กก็เจอจู่รู้แต่เงินเดือนไม่เยอะซึ่งไม่เยอะที่ชาวเด็กเข้ามาเยอะจีเรื่องจริงมุสัญญาพัฒนาเรื่องไม่เท่าไรเนี่ยเท่าไรไม่เยอะก็เจอรู้แต่เงินเดือนไม่เยอะเท่ากูจู่เรื่องเยอะมาเข้ากูบ่
ဒေါက်တာအေးမဟာရခိုင်အမျိုးသားပါတီ ANP ကိုပူးတွဲတည်ထောင်ခဲ့သူတဦးဖြစ်သလိုရခိုင်လူထုကြားမှာထင်ရှားတဲ့နိုင်ငံရေးကောင်းဆောင်တဦးလည်းဖြစ်ပါတယ်။သူဟာ2010ရွေးကောက်ပွဲမှာရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးအဖြစ်အရွေးခံခဲ့ရပေမဲ့2015ရွေးကောက်ပွဲမှာတော့ရှုံးနိမ့်ခဲ့ပါတယ်။ဒါပေမဲ့2019ကြားဖြတ်ရွေးကောက်ပွဲမှာအမ်းမြွနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရပါတယ်။အစိုးရနဲ့ရခိုင်ဒေသခံတွေကြားတင်းတင်းမာမာဖြစ်နေတဲ့အချိန်2018ခုနှစ်နှစ်စံစစ်တွေမှာလုပ်တဲ့စာပေဟောပြောပွဲတစ်ခုမှာနိုင်ငံတော်ကိုဆန့်ကျင်ပြောဆိုရဲဆိုပြီးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒေါက်တာအင်းမောင်ကိုနိုင်ငံတော်ပုံကံမှုပုံမှန်122နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်505ခါခွေးလိုနဲ့ထောင်ဒဏ်120ချမှတ်ခဲ့ပါတယ်။စီရင်ချက်ချမှတ်လိုက်တဲ့2019ခုနှစ်မတ်လ19ရက်နေ့ကနေစလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ရပ်တည်ပိုင်ခွင့်မရှိတော့ကြောင်းနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံထားရသူအဖြစ်ကနေပယ်ဖျက်လိုက်ကြောင်းနောက်ထပ်ပြုလုပ်မဲ့ရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်အဖြစ်ပါဝင်ရှင်ပြိုင်ခွင့်မရှိတော့ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တာဖြစ်ပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ခုဆက်လက်နားဆင်ကြမှာကတော့မြန်မာအရေးဆုံးသတ်ချက်ဖြစ်ပါတယ်ကိုဗစ်ကရောဂါတားဆီးရေးအတွက်အစိုးရတက်မတော်နဲ့တိုင်းဒေသလက်နက်ကိုင်အင်အားစုတို့ပူးပေါင်းဆောင်ရွက်မှုဘလောက်ထိဖြစ်လာနိုင်ပါသလဲပဋိပက္ခတွေပြည်လဲညီညာရေးအတွက်အထူးလိုအပ်ချက်ကဘာလဲဆိုတာကိုမြန်မာတိုင်းဒေသရေးဆုံးသတ်သူဆိုင်းဝမ်ဆိုင်နဲ့ကျွန်တော်ကြော်စံတာဆွေးနွေးထားပါတယ်ကိုဗစ်ကရောဂါတားဆီးရေးအတွက်အပြစ်ခတ်ရစေကြဖို့နိုင်ငံတကာတောင်းဆိုနေကြသလိုတက်မတော်နဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တို့ကလည်းနှစ်ဖက်စလုံးဒီအတွက်ဆန္ဒရှိရစွာကိုထုတ်ဖော်နေကြပါတယ်။အစိုးရကလည်းတိုင်းဒေသအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကော်မတီတရားဖွဲ့စည်းပေးထားပါတယ်။ဒါပေမဲ့လက်တွေ့မှာဘာမှထူးခြားမှုမရှိသေးပါဘူး။ဘာကြောင့်ဒီလိုဖြစ်နေရသလဲဆိုတာကိုအကြံပြင်းပထမဆုံးသတ်ပါခင်ဗျာ
။ဟုတ်ကဲ့။အစိုးရဘက်ကကာလနဲ့အပိုင်းရယ်အပြစ်ခံမရက်ဆက်ထားတဲ့တိုင်းလာရအပိုင်းနဲ့ပိုင်းကျွန်တော်ခွဲပြီးကျွန်တော်ကြည့်လို့ရအစိုးရပဲပိုင်းရတော့ပထမဦးဆုံး UN Secretary General ကဒီလိုအတိုင်းတာနဲ့အပြစ်ခံရက်စီလုပ်ဖို့ပြောတဲ့အချိန်မှာတမတော်ပဲသူကညင်းဆန်းတော့ရှိတယ်။ဒါဒီနောက်ဆုံးထုတ်တဲ့ဒီစာတမ်းမှာတော့သူအဲ့ဒါကိုအတိအမှတ်ပြုပြီးလည်းလုပ်တယ်ဆိုတဲ့ပုံစံမျိုးတော့ဖော်ပြထားတာပေါ့နော်။အေးလှုပ်ရှားတဲ့နေမီဒီတာလည်းမပါဘူးလို့သူကပြောထားတဲ့အခါကျတော့အပြစ်ခတ်ရစေးကြီးမလို့ထားတဲ့တိုင်းသားလက်နက်ကန်အဖွဲ့တွေနဲ့သူကအလုံးလုံးကိုအုပ်ချက်ကလာတာဖြစ်နေတယ်။အဲဥမာကချင်နဲ့လည်းဗျာကချင်အစိုးရအဖွဲ့နဲ့သူတို့တစ်ခါတွေ့ရကြ။တွေ့တဲ့အချိန်မှာလည်းသူတို့ကဖြည်းဖြည်းရောက်ကောင်မလုံနိုင်တဲ့အပြင်တဘောထားနားလည်မှုလဲပါတယ်ပုံစံမျိုးသူကပေါက်တယ်။သာစုကရေရပြောတာအဲကျွန်တော်တို့ကအစိုးရရှိကိုဘောင်းဟိုကဒီကတောင်းဖို့ကျွန်တော်လာတာမဟုတ်သေးဘူး။အဲဒီဘောင်းလို့ကျွန်တော်တို့ဆွေးနွေးဖို့လာတာဆိုတော့အဲလိုပြောတာ။နောက်ဖွဲ့တင်တဲ့ပတ်သက်လို့ကတော့ TNA တွေ LE နဲ့ EE တို့လှုပ်ရှားတဲ့အပိုင်းတွေဆိုရတာတို့ကဝင်မပါဘူးလက်ဒရမ်လို့ဘူးဆိုတဲ့ပုံစံမျိုးတို့ပြောထားတဲ့ခါကျတော့ အပြစ်ခံမရက်ဆဲထားတဲ့ပြည်ပြည်ပြည်အလုံးလုံးနဲ့ပဲပုံစံသွားမှာပေါ့ဘူး။ဒါနဲ့ဒီစားထဲမှာ UWSA ပေါ့ဝါအဖွဲ့နဲ့ WNDA အဲမုံလာအဖွဲ့နဲ့တော့တို့ကတွေ့တယ်ဆိုတော့တင်းနဲ့ကျွန်တော်ကြားတယ်။ဒါနဲ့အဲ့နှစ်ဖွဲ့ကသူတို့နီးသူတို့ဟာနဲ့သူတို့ကတေယုတ်ဆူရနဲ့ပေါင်းပြီးသူတို့အလုံးလုံးကြီးတာတော်တော်လေးကိုပေါက်ရောက်တဲ့ပုံစံသွားပေါက်တယ
်။ဘုဂျုံမူကြီ
းမင်းအောင်လန်ကသူတို့ကိုကြံ့လို့မှတွေ့တယ်ဗျာ။တွေ့တယ်အဲ့အဖွဲ့နဲ့ဖွဲ့ကိုတွေ့တော့သူကပြောတာကိုတိုင်းပြည်ကိုများများအားကိုးပါတဲ့သူကပြောလိုက်တယ်လေဒါနဲ့အဲ့နှစ်ဖွဲ့ကတော့ညီလိုက်ငားလိုက်သူသွားတဲ့ပုံစံမျိုးသွားပေါက်ဆိုတော့ ठी ठी ရရပူပေါင်းမျိုးလုပ်သလားဆိုလို့ရှိရင်မလုပ်ဘူးလို့ပဲပြောရမှာပဲ
ဟုတ်ကဲ့နောက်ဒီညမှာကျွန်တော်တို့ဂျက်ဆက်မိချင်းကပြောဝတ်သမကကလည်းပဲဒီမနိုင်ငံမှာတစ်ခါစေကိုအမြန်ဆုံးလုပ်ဖို့အပါဝင်ဒီလူခရင်းနဲ့ပတ်သက်ပြီးတောင်းဆိုချက်တွေလုပ်ပါတယ်ဒီနေ့မှာပဲအဲ့ဒီဒုက္ခရဲ့ချုပ်ဖတ်မှုကြောင့်ယောဘသနကကမြန်မာနိုင်ငံပေါ်မှာတန်ခတ်မှုတွေလုပ်မယ်ဆိုတာလေညင်ရတွေ့ရအောင်ဆိုတော့ဆက်မဆက်အောင်ကျွန်တော်မြင်နေတာယောဘသနကဟာဒီတန်ခတ်ပြီးဆိုမှု function ဟာအလုပ်ဖြစ်တယ်လို့ယုံကြည်ထားသလားဆိုတော့ပထမတစ်ချက်မြင်ပါတယ်
အဲ့ဒီ EU ဟာအဲ့ဒီ function နဲ့ပတ်သက်ပြီးတော့တော့ဒီဖြစ်ရောက်မှုမရှိဘူးဆိုတာတော့တို့တဘောပေါက်တဲ့ပုံတော့ကျန်ဆန္ဒတော်တော်လေးဖြစ်မှာပဲအဲ့မဲ့တို့တိုင်းနဲ့ချက်တကူကတော့အဲ့ဒီဟို least developing country ကိုပေးထားတဲ့အခွင့်အရေးရှိပုံကူးတာပါအဲ့ဒါတွေတို့ရုပ်သိမ်းရင်တော့ခဲလေးအချုပ်လုပ်ငန်းတွေပါအဲ့ဒါတိခတ်သွားနိုင်တယ်ပေါ့နော်ဒါပေမဲ့ရေဘူးရအားဖြင့်တော့ EU က sanction နဲ့ပတ်သက်ပြီးရှင်းလျှောက်တာတော့ကျွန်တော်လည်းဖြစ်ရမှုတိတ်မရှိဘူးလို့ထင်တ
ယ်မြန်မာနိုင်ငံတကူပြန်သွားမယ်ဆိုရင်မြန်မာနိုင်ငံမှာအစိုးရကတော့တိုင်းဒေသနဲ့ကိုင်းအင်အားစုတွေနဲ့ဒီ COVID-19 တိုက်ခိုက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အဖွဲ့ဆိုပြီးတော့ဒေါက်တာဒီမျိုးဝင်းကိုဦးဆောင်ပြီးတော့ဖွဲ့စည်းပေးထားပါတယ်။အဲဒီအဖွဲ့ရဲ့လုပ်ငန်းမျိုးကဘယ်လောက်အလားအလာကောင်းရှိနေတယ်လို့မျှော်လင့်နိုင်တယ်လေကျွန်တော်တို့
။ဟုတ်ကဲ့ဒီသူတို့ကဒီကာကနနာကျွန်တော်တို့ဓာတ်ရီလုပ်မယ်ဟိုဟာဒီပေးမယ်ဒီဟာဒီပေးမယ်ဆိုတာလောက်တာကျွန်တော်တို့မတွေ့ရဘူး။အဲ့လိုမတွေ့ရဘူးဆိုတဲ့တည်းကလည်း RTSS အပိုင်းအနေနဲ့သူကပြောတယ်ဗျာ။ KNU အပိုင်းအနေနဲ့သူကပြောတယ်အဲ့ဒါအပြင် KNU ရဲ့ COVID နဲ့ပတ်သက်ပြီး CCTV gate negative သူတို့ကမင်းရှုလိုက်တယ်ဗျာ။တိုက်ပွဲတွေပဲသူဖြစ်တယ်။ဆိုတော့ NCA လက်မှတ်ထိုးထားတဲ့ KNU နဲ့လည်းသူကတက်ကလန်ဖြစ်တယ်။အဲ့ဒါအပြင် RCSS နဲ့လည်းလိုခဲ့တဲ့တောင်းလေးပတ်ဆက်ရအချင်းအချင်းမထုတ်ဖတ်မခွက်ရမှာတော့လည်းသူတို့ကလိုက်ပြီးပိတ်ပင်လာ RCSS ပေးတဲ့ CCTV တွေသူတို့မယူဘာဝယူထောက်ချမဲ့ပါ냐ပြောလိုက်ပါရှိရ။အခုဒီနောက်ဆုံးလောလလဖြစ်နေတဲ့ကိစ္စတကူကတော့ဒီမွန်ပြည်နယ်မှာဗျာအဲ့ဒီဖျားသုံးစုမှာမွန်နယ်ကိုဗစ် -19 နဲ့ပတ်သက်ပြီးဖွင့်လာတဲ့ CCTV ကိုလည်းခုကသူကတင်ကြပိတ်ခန်းလိုက်လို့သူတို့ပိတ်လိုက်ရတယ်ဆိုတော့လက်ကတင်မျိုးဝင်ဦးဆောင်ဖွင့်စီရတဲ့အဖွဲ့ကအခုချိန်ထိလက်မှတ်ထိုးထားတဲ့အဖွဲ့အစည်းနဲ့ရောမဖို့မထိုးထားတဲ့အဖွဲ့အစည်းနဲ့ခိတိရရလုတ်ကြိုင်နေတာကျွန်တော်တို့ဘာတစ်ခုမှမတွေ့ရဘူး
ကျွန်တော်ဆိုတော့ပြောတာအစိုးရဘက်တမ်တော်ဘက်ကိုပြောကြတာများတယ်ဦးရှိ။ဒါအဲတိုင်းသားလည်းနဲ့ကအဖွဲ့ရဘက်ကရောတကယ်လူလူလာလာအပြစ်ခတ်ရစဲဒီနဲ့ဆန္ဒရှိရဲလို့ပြောနိုင်တာပါလား
။အခုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းဘွဲကတော့သူတို့လုတ်ချင်တဲ့ပုံစံရှိတယ်။အထူးသဖြင့်အဲဒီ KNU နဲ့ RCS ကသူတို့ကလုတ်ချင်တယ်။ဒါပေမဲ့သူတို့လုတ်ချင်တဲ့အဥ္စောင်းသူကကပိကရဲ့ဖြစ်အောင်လုတ်နေတာတမတော်ဖြစ်နေတယ်။ဆိုသူ KNU နဲ့မြန်မာဆိုလို့ရှိရင်အဲတမဟာ9နယ်မြေ1နယ်မြေ9နယ်မြေဒီမှာသူကလမ်းနေပါတယ်ဖောက်တယ်။ KNU ကကြောက်တော့ခဲလို့လမ်းမဖောက်ပါနဲ့။လမ်းဖောက်လို့ရှိရင်တော့ခဲလို့ဖြစ်စီရေးအတွက်ဖောက်ဖို့ပြုမဲ့အလုပ်တွေလုပ်နေတယ်လို့ကျွန်တော်တို့ဒီလိုပဲယူဆမှာပဲ။အဲ့ဒါကြောင့်အဲ့ဒါလုပ်လို့ရှိရင်တော့ကျွန်တော်တို့လက်မခံနိုင်ဘူးဆို။ပြောပြီးတော့ဝင်လာလို့ရှိရင်လည်းပြေးလိုက်ဖတ်လိုက်လို့ဆိုအခုဒီ Brigade 9နယ်မြေမှာဆိုသူကနေ့တိုင်းဖြစ်ခတ်မှုရှိတယ်ဆိုတော့ပြောတာ။အဲ့ဒါအပြင်ဟိုအစိုးရကလည်းအဲ့နတ်တဝိုက်မှာရှိတဲ့သူတို့တပ်တွေကိုနှစ်ဆသုံးဆတော့ထပ်ပြီးအင်အားဖြည့်တယ်။လက်နက်ကောင်းတွေပဲတပ်ဆင်တယ်လို့ KNU တွေ့မှုဘဒိုးတာတို့မှာပြောတာဟုတ်။အခြေအနေကအနည်းဆုံးတိုင်းမှာထိုးထားတိုင်းသားတွေပဲလှုပ်ချင်ပေမဲ့တပ်မတော်ပဲကဖြစ်မြင်းလို့ဖြစ်နေတဲ့ခါကျတော့အလုံးမဖြစ်ဘူးလို့တိုင်းသားအဖွဲ့ရှိတဲ့အဲ့လိုပဲသူတို့ဆက်ဆွဲနေ
။အခုကစစ်ကရဲ့စေလှုပ်ထားတဲ့အဖွဲ့တွေနဲ့တောင်းမှပဲမင်းမြေကိစ္စတွေဘာညာအရင်ပေါ်ပြီးတော့ခုနလိုထိတ်တဲ့ရင်ဆိုင်မှုတွေတိုက်ခိုက်မှုတွေချင်းနေရဆိုကျွန်တော်စဉ်းစားမိရဲ့တကယ်တမ်းညီငယ်ကိုလူကျင်တဲ့ဆန္ဒအမှန်တကယ် political will ကြီးရဲဆိုရင်ဒီမှာနေဒီကပေါ်မှန်ကြီးကိုအကြောင်းမရှိဘူးကျွန်တော်ထင်ပါတယ်ဆိုတော့အဓိကဆန်းစစ်စရာဒီနှစ်ဖက်လုံးကတကယ် political will
နိုင်ငံရေးအရာမူဝါဒချမှတ်ပြီးတော့ညှင်းရအောင်လုပ်ချင်တဲ့ဆန္ဒတကယ်ရှိရပါရဲ့လားဆိုတဲ့မိစ္ဆာဖြစ်နေချင်တာလားဖြစ်နေတာ
ဟုတ်တယ်ခင်ဗျအဲ့ဒီ political will လာတော့နှစ်ဖက်စလုံးတော့ရှိဖို့လိုတယ်နော်ဒါမဲ့ပထမအဦးဆုံးအရေးကြီးတာအင်အားကြီးတဲ့အစိုးရအဖွဲ့ကတော့ political will ကိုတော့ပြရမှာဟုတ်တယ်မပြဘဲနဲ့အခုဒီအစိုးရအဖွဲ့ထဲမှာနှစ်ဖွဲ့ကမှလို့ရတာပေါ့လေ civilian military regime လို့တော့ခေါ်လို့နော်သမရောပဲပန်တို့ရက political will ရှိတဲ့ပုံစံတော့မပြဘူးတိုက်ပွဲတွေကောင်းနေတယ်ရခိုင်ဒေသမှာဆိုလဲရှိသမျှအင်အားတွေတုံးပြီး annihilation လို့ခေါ်တာပြုတ်တိုက်ရေးလမ်းစဉ်တော့ကာရေးတော့လောက်နေတဲ့ခါကျတော့သူ northern alliance နဲ့လည်းတဲ့သူကအစီမကတ်နိုင်ဘူး northern alliance လေးဖွဲ့ရှိတော့နော်တချင်နဲ့ပါလာပါလိညီနောင်တုပ်ပွဲအဖြစ်အဲ့ဒီဖွဲ့ကအဲ့ဒါကျွန်တော်တို့ထိုးရင်တော့အကုန်လုံးသူလက်မှတ်ထိုးမယ် ICA မထိုးရင်မထိုးဘူးဆိုတော့သောတော့နိုင်ငံကြီး political will မရှိတဲ့ခါကျတော့အဲ့ဒီလမ်းမဖွင့်ထားဘူး။တော့မဖွင့်ထားတဲ့ခါကျတော့အလုံးမဖြစ်ဘူးဆိုတာဖြစ်နေတယ
်။အကျုံးတည်းလမ်းစဉ်ဆိုတာမြန်မာနိုင်ငံမှာလွတ်လပ်ရပြီးပြည်တွင်းစစ်ကြေးကစစ်တပ်နဲ့ဗုဒ္ဓမြေဝင်လက်ထက်ကြေးကတောက်လျှောက်လုပ်လာကြတာအခါမှမပြုတ်ဘူး။ဆိုတော့ကဒီအကျုံးတည်းလမ်းစဉ်နဲ့ကောသူတို့အခေါ်တောင်းကြမှုချိန်မနိုင်ပါမလား။တချိန်ထဲမှာပဲတိုင်းသားလက်နက်ကိုင်တွေဘက်ကလည်းပဲဒီလက်နက်ကိုင်လက်စုံနဲ့သူတို့လူကြီးနဲ့ဆက်တဲ့ပြည်ထောင်စုစစ်စစ်ကိုရောက်နိုင်ပါမလားကျွန်တော်တို့တန်တရားရှိပါတယ်ဆန်းနံဘယ်လိုသဘောလဲလား
ကျွန်တော်လည်းဥစ္စာတားလို့ပါတယ်ကျွန်တော်လည်းတန်တရားဖြစ်တယ် political will အပြည့်အဝမရှိတဲ့ခါကျတော့ကျွန်တော်တို့အားလုံးပါဝင်ရေးဆိုတဲ့မူအကောင့်ထဲမှာဖွင့်နိုင် Federal Union ကကိုယ်လည်းကျွန်တော်တို့ကမသွားနိုင်အဲ့ဒါတိုင်းသားတွေပြောပြီလို့တတ်မှတ်လဲဆိုတော့ Federal Move ဆိုတာပမာစည်းစိုးတဲ့အစိုးရနဲ့စစ်တပ်ကဗန်းပြလာပဲ list service လောက်ပဲသူကပေးနေတယ်။တကယ်တော့သူတို့မှာအခုချိန်ဒီ program လင်ပိုင်းနဲ့သူတို့ကဆက်ကြကားနာဆက်ပြတာလည်းမရှိဘူး။လူကြီးကောင်းရုံလောက်နဲ့နောက်ပြီးအဲ့ဒီ SCA ဆက်သွားတဲ့ရုံလောက်ပဲသူတို့ကလုပ်နေတာသူကြီးသွဆွဲတော့
။နောက်ဆုံးမြင်တဲ့မိဂွန်တို့ကတော့ပြပပါဝင်ပတ်သက်မှုပါပဲ။အထူးသဖြင့်ဒေရဲပါဝင်ပတ်သက်မှုကညီညာရေးအတွက်အထောက်အပံ့ဖြစ်ပါရဲ့လား။ဒီလိုအဟန့်အမများဖြစ်နေပါလားစိုင်းဝန်ဆိုင်တဘောတော့ပြောပါမယ်
။ဒီကနိုင်ငံကြီးတစ်ခုအနေနဲ့သူရဲ့ကစားပုံကစားနေရပမာပြီးမှငြိမ်းချမ်းရေးရဖို့လို့အားပေးတယ်နဲ့။အားပေးတယ်ဆိုပြီးမှတိုင်းသားတွေလှူလာတဲ့ဖယ်ဆယ်တို့ဘာလို့ညာလို့ဆိုတာသူရဲ့အုံနောက်ဘက်မှာရှိထားဖို့မပေါ့။သူလိုချင်တာဆက်စစ်မတိုက်ကြနဲ့စစ်မတိုက်ရင်ကျွန်တော်တို့ဒီဘဝကြီးလှုပ်လို့ရမယ်ဆိုတဲ့အပိုင်းလောက်အထိပဲပါဝင်ပတ်သက်တယ်။အရင်တော့လည်းကြာမြပိုင်းမှာမိအဖွဲ့ယူသူကလေမြန်တစည်းလုံးနဲ့တင်မိနေပြီးတော့ခေါ်လာတာတော့ဒါလည်းသူလုပ်ကြတာတချို့ကလည်းအဲ့ဒီမြပိုင်းအဖွဲ့ကြီးတွေ FPNCC တခုလုံးမှာလဝအပါဝင်အဲ့ဒါတွေကိုတယောက်ကလက်ညှိုးထိုးပြီးဟိုအခန့်လို့ရှိရတယ်လို့ပြောနေကြပြီမယ်တယောက်ကတော့သူအဲ့ဒါမလုပ်နိုင်ဘူးလို့သူကပြောတာဆိုတော့မြပိုင်းမဟာမိတ်အဖွဲ့အလုံးအပေါ်မှာကျောက်ရဲ့လာမုံမိုးဟာတရားရကနုရှိတယ်လို့ကျွန်တော်မပြောနိုင
်ဘူး။တရုတ်ကမလုံနိုင်တာလားမလုံချင်တာလား
။အဲသူကလက်ညှိုးထိုးပြီးမပြောဘူးလို့ကျွန်တော်ခဏကျန်တမယာမှာကျွန်တော်ဖတ်ဖို့လေသူပြောတာသူတို့ရဲ့နိုင်ငံရေးပြဿနာကိုသူတို့ကသူတို့ဖြေရှင်းရမယ်ကျွန်တော်လိုချင်တာသူတို့စစ်မတိုက်ဖို့ပဲသူကအဲ့လိုပဲသူကပြောတာ။ကျန်တော့တော့ထိုင်းပြီးလက်မထိုးပြီးကောင်းကြီးလက်ဆိုအဲ့ဒီအဆင့်ထိတော့သူမလုပ်ဘူးလို့ပြောတာ။ဆိုတော့တဖက်ကလည်းသူကနိုင်ငံရေးကစားနေတာလားဒါမှမဟုတ်လို့ရှိရင်လည်းတဖက်ကလည်းသူတကယ်ပဲတိုင်းသားတွေရဲ့နိုင်ငံရေးရမန်းချက်ကိုမလွန်မွေးခြင်းလို့လောက်တာလားအဲ့ဒါတော့ဆက်နေတယ
်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။
နိုင်ငံမှာကိုဗစ် -19 ရောဂါပိုကူးစက်ပြန့်နှံ့မှုကိုဆွေးရင်ပူပန်နေရတဲ့အချိန်မှာနေ့အပူချိန်ကလည်းမြင့်တက်လာနေပြီးရာသီဥတုပြည့်မှုကိုကြုံတွေ့နေရပါတယ်။ကိုဗစ် -19 ကြောင့်အသွားအလာအလုပ်ကိုင်အခက်အခဲတွေကိုရင်ဆိုင်နေရတယ်လို့နေ့အပူချိန်မြင့်တက်နေမှုကြောင့်လည်းအသွားအလာအလုပ်ကိုင်တွေမှာအဆင်မပြေမှုတွေဖြစ်ပေါ်နေကြတာပါ။ရန်ကုန်မြို့ရဲ့နေ့အပူချိန်ဟာ 40°C ပတ်ဝန်းကျင်ကိုရောက်ရှိခဲ့ပြီးမြန်မာနိုင်ငံအလဲပိုင်းမြို့တွေမှာ 45°C ပတ်ဝန်းကျင်အထိမြင့်တက်ခဲ့တာကြောင့်အပူဓာတ်နဲ့ဆက်ဆက်တဲ့ကျန်းမာရေးပြဿနာတွေကိုကြိုတင်သတိပြုကာဝယ်ထားဖို့လိုတယ်လို့ပညာရှင်တွေကတိုက်တွန်းနေကြပါတယ်။အခုလိုနေ့အပူချိန်တိတိတသားမြင့်တက်လာနေတဲ့အချိန်မှာမနေ့စနေနေ့ကနေညနေ3နာရီအချိန်တည်းမှာနေအောင်ကြီးနဲ့ဓာတ်ရိုက်ထိတွေ့မှုမရှိအောင်သတိပြုနေထိုင်သွားဖို့လိုတယ်လို့အထွေထွေရောဂါအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဒီအပူဓာတ်ကြောင့်ဖြစ်တဲ့အခါမှာအကြမ်းမြင့်နှစ်ခုခွဲကြနိုင်တယ်ပေါ့နော်။တစ်ခုကတော့ဒီနေအောင်ကြီးကိုယ့်ရဲ့အရေပြားကိုဓာတ်ရိုက်ထိတွေ့တဲ့အခါမှာအပူချိန်ကြောင့်ထိတွေ့ရင်နေလောင်တယ်နော်အသားလောင်တာလေးတွေဖြစ်တတ်တယ်နောက်တစ်ခါကျတော့ဒီနေရောင်ကြီးနဲ့အတူတူပါလာတဲ့ ultraviolet UV rays လို့ခေါ်တဲ့ခရိုင်ရုံလောင်ကြီးရေပြားကိုထိတွေ့မှုများရင်တောင်ကြတဲ့အခါမှာရေပြားကင်ဆာဖြစ်နိုင်တယ်ဒါကြောင့်မလို့နေပူတဲ့ဒီဗနက်ဆယ်နိုင်တဲ့ညနေနော်3နာရီ5နာရီ4နာရီအတွင်းမှာဒီနေရောင်ကြီးကိုဓာတ်ရိုက်ကိုယ့်ရဲ့မိမိရဲ့ရေပြားကိုထိတွေ့ဖို့ရှောင်ရွက်ဖို့လိုပါတယ်ဒါကြောင့်မလို့အုတ်ထုတ်တို့မိုးကအောင်မှနေတာထီးဆောင်သွားတာတွေလုပ်ရပါမယ်နေရောင်ကြီးနဲ့ဒီဓာတ်ရိုက်ထိတွေ့နိုင်တဲ့အရေပြားတွေကိုတော့ဆရာတို့က UV protectionsunscreen တွေလိမ့်ပြီးမှပဲနေပူတွေထွက်တင်ပါတယ
်။ရာသီဥတုအပူချိန်မြင့်တက်နေတဲ့အခါအရေပြားဆိုင်ရာရောဂါတွေဖြစ်ပေါ်ခံစားရနိုင်ရုံသာမကဒက်တလောကျန်းမာရေးပြဿနာအနေနဲ့မူးဝေနှုတ်ခွေတာကနေစပြီးအပူရှက်ပြီးသီးသီးလက်တာမျိုးအထိဖြစ်ပေါ်ခံစားရနိုင်ပါတယ်။ပြင်းထန်တဲ့ရာသီဥတုပူဒဏ်အောက်မှာချွတ်ထွက်များလာတဲ့အခါရေထဲစားတဲ့ရောနဲ့ကျဆင်းလာပြီးနောက်ဆက်တဲ့ဆူးကျူးတွေကိုဖြစ်ပေါ်ခံစားရစီနိုင်တာကြောင့်ရေထဲစားတဲ့ကုန်ဆုံးမှုရှိအောင်ပြန်လည်ဖြည့်တင်းပေးထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
ဒီထက်ပိုပြီးရေးကြည့်တာအသက်အန္တရာယ်ဖြစ်တိုင်းတာကတော့ဒီပတ်ဝန်းကျင်အပူချိန်မြင့်တက်လာတဲ့ခါမှာမိမိရဲ့ခန္ဓာကိုယ်မမြင့်တက်အောင်ဆိုပြီးတော့ခန္ဓာကိုယ်ကဒီချွေးထွက်ပြီးတော့ခန္ဓာကိုယ်ရဲ့အပူချိန်ကို 38°C မှာထိမ့်သိမ်းထားဖို့လိုပါတယ်။ဒါမှလည်းကိုယ့်ရဲ့ခန္ဓာကိုယ်တွင်းရဲ့လုပ်ငန်းတွေပုံမှန်လုပ်နိုင်မှာဖြစ်ပါတယ်။အဲ့ဒီခါမှာချွေးထွက်ပြီးတော့ခန္ဓာကိုယ်အပူချိန်ကိုချပေးတဲ့ခါမှာချွေးထဲမှာပါဝင်သွားတဲ့ရေဓာတ်နဲ့စားဓာတ်တွေကြောင့်မလို့ဆုံးရှုံးမှုများတဲ့ခါမှာခန္ဓာကိုယ်မှာအသက်သေဆုံးတဲ့ဒီအန္တရာယ်ဖြစ်နိုင်တာ။အဲ့တော့နေပူတဲ့ထွက်လို့ချွေးထွက်များတဲ့လူတွေမှာ heat sink လို့ခေါ်တဲ့မူးဝေခြင်းခံစားရပါတယ်။ဒါဒီသွေးကြောတွေပွားပြီးအုံနောက်ထဲကိုသွေးရောက်တာနည်းလို့ဖြစ်တာပါ။နော်ဒါကြောင့်မလို့ဆရာတို့ကနေပူတဲ့ကိုဓာတ်ရိုက်မထွက်ချင်အောင်ဖြစ်တော့လောက်ရေဓာတ်စားဓာတ်လုံလောက်စွာဖြည့်တင်းထားခြင်းဆိုတော့ဒီအပူကြောင့်မူးဝေခြင်းကိုကာကွယ်နိုင်တယ်
ရင်းနှီးချမ်းနှိုင်းမှာစားထည့်ပြီးတောက်တဲ့အလေးထားဟာအခုလိုရာသီဥတုပူပြင်းတဲ့အချိန်မှာဆုံရှုံသွားတဲ့ရေဓာတ်နဲ့စားဓာတ်ကိုပြန်လည်ဖြည့်တင်းပေးရရောက်တယ်လို့သိရပါတယ်တစားရည်တောက်တာဟာလည်းအပူတန်ကြောင့်ရေတက်စားတဲ့ဆုံးရှုံးမှုကိုပြန်လည်ဖြည့်တင်းပေးရရောက်တာကြောင့်တစားရည်ဒါမှမဟုတ်စားရည်ကိုချွတ်တဲ့ဆုံးရှုံးသွားတဲ့ပမာဏအတိုင်းခန့်မှန်းပြီးတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာမောင်ကျော်နိုင်ကပြောပါတယ
်။ဒါကြောင့်ဟိုရှိတုံးဝဆိုလို့ရှိရင်ဆရာတို့အညာဒေသတွေမှာချွေးထွက်များတဲ့အချိန်မှာဆရာတို့ရင်းနှီးချမ်းထဲမှာစားထည့်ပြီးတောက်တာဒီကန္နာကိုယ်ထဲမှာဆုံးရှုံးထားတဲ့ဓာတ်ကိုပဲပြန်ဖြည့်ပေးတာဖြစ်တဲ့အတွက်ကိုယ့်ရဲ့ကျန်းမာရေးအတွက်ပိုကောင်းတယ်လို့ဆရာတို့အကြံပြုလိုပါတယ်။သို့တော့ရလကူကူရတဲ့တစားလည်းတောက်မယ်ဒီစားကိုလည်းဖြောတောင်းမယ်ဆိုလည်းရပါတယ်သို့တော့ကိုယ့်ရဲ့ဓာတာရှည်ယောဂတစ်ခုခုရှိတဲ့လူထုပြင်ကြောက်ကရောဂါရှိတဲ့သူတွေကတော့မိမိရဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ဘယ်ဓာတ်တွေဖြည့်သွင်းပေးဖို့လိုလဲဆိုတာတိုင်ပင်ပြီးမှဆရာတို့ဖြည့်သွင်းပေးတင်တယ်လို့ပြောပါတယ်အဲ့တော့ခြုံပြီးဆရာတို့ပြန်ပြောလိုက်လို့ရှိရင်တော့ဇီဓာတ်ရဲ့ချွေးထွက်များတဲ့လူတွေဒီမှာငန်ဓာတ်ကိုလုံလုံလောက်လောက်ဖြည့်မယ်ဆိုလို့ရှိရင်ချွေးထွက်များပြီးဖြစ်တဲ့အပူဓာန်ကြောင့်ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်
အခုလိုရာသီဥတုအခြေအနေမှာနေပူရဲသွားပြီးပြန်လာတဲ့အခါရေခဲရေတောက်တာနဲ့ရေခဲရေအုံပြုပြီးမျက်နှာတက်တာတွေကိုသတိပြုရှောင်ကျဉ်ကြရမှာပါနေပူရဲသွားပြီးချိန်မှာရေခဲရေကိုတောက်ချင်းသုံးချင်းတွေပြုလုပ်ခဲ့မယ်ဆိုရင်နှလုံးသွေးကြောဆိုင်ရာပြဿနာတွေကိုကြုံတွေ့ရနိုင်တာကြောင့်ရေခဲရေအုံပြုမှုကိုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်နောက်တစ်ခုကတော့ဒီဆရာတို့ကြားကြားနေရတဲ့ဟာနေပူရဲသွားချွေးထွက်ပြီးတော့ပြန်လာတဲ့အခါမှာရေခဲရေတောက်သုံးချင်းရေခဲရေမျက်နှာတက်ချင်းဆိုတဲ့ထက်ခဏလေးတွေရှိတယ်ဒါကြတော့အပူတန်ကြောင့်ဖြစ်ခဲ့တဲ့ဆရာတို့ချွေးထွက်များတာကြောင့်ဖြစ်တဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေမှာမပါဘဲနဲ့တော့သွေးကြောတွေကျဉ်းကျဉ်းကျယ်ကျဉ်းဖြစ်တဲ့နှလုံးသွေးကြောပိုင်းဆိုင်ရာပြဿနာတွေနဲ့ပိုပြီးဓာတ်ရိုက်သက်ဆိုင်မှုရှိတယ်ဒါကြောင့်မလို့ဘာပဲဖြစ်ဖြစ်ဆရာတို့ကပြန်ဖြည့်တဲ့အခါမှာရေခဲကြီးဖြစ်မဲ့စားရိုးရိုးရင်နဲ့ဓာတ်စာကြီးကိုဖြည့်ခြင်းအပြင်တော့ဆရာတို့ကအန်ရည်ကင်းကင်းနဲ့ဒီအပူတန်ကြောင့်ချွေးထွက်ဆုံးရှုံးခြင်းကိုကာကွယ်နိုင်မယ်တန်တဲ့အပူရောင်တိုင်းဓာတ်ရိုက်ထိတွေ့ခြင်းကိုတော့ဆရာတို့ပြောတယ်ဒီထူထူထဲထဲဝစ်ခြင်းsunscreen ဒိန်းခြင်းနေပူတဲ့မထွက်ခြင်းရေးရတဲ့နေရာမှာနေခြင်းစတဲ့ကျန်းမာရေးဝန်ထမ်းတာကထုတ်ပြန်ထားတဲ့အချက်လက်တွေကိုကာကွယ်လိုက်နာခြင်းအပြင်အပူကြောင့်ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေရောလက်သရောပြဿနာတွေရောကာကွယ်နိုင်မယ်လို့ဆရာအနေနဲ့ယူဆ
ဒီနှစ်မေလရဲ့နေ့အပူချိန်တွေဟာမေလရဲ့ပုံမှန်အပူချိန်တွေထက်1ဒီဂရီစင်တီဂရိတ်ကနေ9ဒီဂရီစင်တီဂရိတ်အထိမြင့်တက်ပူပြင်းနေတာကြောင့်အပူတန်နဲ့ပတ်သက်တဲ့ဆောင်ရံရှောင်ရံတွေကိုသတိပြုလိုက်နာဆောင်ရွက်တဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်သော
ပါအခုတော့ပတ်စင်တင်ဆက်ပေးနေကြ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီမှာတော့ဘွန်ဒက်စလီကာမပီးဘောလုံးပွဲတွေကိုပြန်ဆောက်လိုက်ပြီးဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နလားကြော်ကြာရနာထားပြီးတဲ့နောက်မှာစနေနေ့ကပြန်ဆောက်လိုက်တာဖြစ်ပြီးတော့ဥရောပဘောလုံးပွဲတွေကိုပထမဆုံးဆောက်လိုက်တာပါ။အသားသမားတွေလည်းလက်ဆွဲမနှုတ်ဆက်ကြဖို့တားမြစ်ထားပြီးနှီးပြတွေအရင်ကစားသမားတွေနဲ့ကလပ်အသင်းတာဝန်ရှိသူတွေလည်းနှာခေါင်းစည်းတွေတက်ပြီးတော့တယောက်နဲ့တယောက်သတ်မှတ်ထားတဲ့နေရာတွေမှာခက်ခွာခွာထိုင်ခဲ့ကြပါတယ်။စနေနေ့ကပွဲတွေမှာတော့ဒေါ်မန်ကရှောက်ကာကို၄ဂိုးကိုမရှိ၊ဝေါ်ဘတ်ကအောက်စ်ဘတ်ကို၄ဂိုးတကူ၊ဟာဒါဘာလင်ကဟော့ဖန်ဟိုင်ကို၃ဂိုးကိုမရှိနဲ့နိုင်ပြီးတော့မွန်ချင်ကလပ်ဘတ်ကအိုင်းထရိုက်ဖရန့်ဖတ်ကို၃ဂိုးတကူနဲ့နိုင်ပါတယ်။တနင်္ဂနွေနေ့မှာတော့ဘိုင်မြူနစ်ကယူနီယံဘာလင်ကို၄ဂိုးကိုမရှိနဲ့နိုင်ပြီးတော့ကလုန်းနဲ့မိုင်းစ်တို့၄ဂိုးစီတီးကျသွားခဲ့ပါတယ်။ချမှတ်ထားတဲ့စီကန်းချက်တွေလည်းများလာကြောင်းကစားသမားတွေရောနှီးပြတွေအတွက်ပါအရင်လိုလက်ဆွဲနှုတ်ဆက်တာတွေအောင်ပွဲခန္ဓာမျိုးတွေလုံးလုံးမရပဲဖြစ်နေပါတယ်။အဲလိုတားမြစ်ထားတဲ့ဂျာကပဲတချို့ကစားသမားတွေလည်းသတိလက်လွတ်ဖြစ်ပြီးတော့ကန်းသက်ချက်တွေချိုးဖောက်သလိုဖြစ်ခဲ့တာကြောင့်သတိပေးခံရတာတွေလည်းရှိနေပါတယ်။နီးပြားတွေမှာလည်းနှာခေါင်းစည်းတွေမျက်နှာဖုံးတွေတက်ထားတဲ့အတွက်ကစားသမားတွေကိုအော်ပြောတဲ့အခါမှာအခက်အခဲတွေရှိတယ်လို့ Leipzig နီးပြား Julian Nagelsmann ကပြောပါတယ်။ Spain La Liga မှာတော့အသင်းတွေအနေနဲ့အုပ်စုလိုက်လေ့ကျင့်မှုတွေကိုပြန်လုပ်နေကြပါပြီ။ကစားသမားတွေအနေနဲ့တနင်္လာနေ့ကစပြီး10ရက်အထိအုပ်စုလိုက်လေ့ကျင့်နိုင်ပြီလို့ La Liga ဥက္ကဋ္ဌHavier Tebas ကမိလာ18ရက်နေ့ကပြောလိုက်ပါတယ
် Sí sí así lo determinó ayer la orden ministerial y bueno eso viene bien para igualar un poco todo el tema
de Tao Wenji Thana မိနဲ့မိလာ16ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးလေ့ကျင့်မှုအားလုံးကိုပြန်လုပ်နိုင်တာကောင်းပါတယ်ဆက်ခံမှုပြည်ပြောဝါရှိဖို့အတွက်အသင်းအားလုံးအခွင့်အရေးတန်းတူရဖို့ကအရေးကြီးပါတယ်မချွတ်မနေလုံးဝမဲ့ကိစ္စမဟုတ်ပေမဲ့လည်းဒါအရေးကြီးပြီးတော့ဒီအတွက်လည်းကျေးဇူးတင်ပါတယ်ဒါကဘောလုံးတစ်ခုတည်းမဟုတ်ပဲခြံတဲ့အားကစားတွေအတွက်လည်းအကျိုးရှိစေမှာပ
ါဖိန်နာလီကမှာကစားသမားတွေအနေနဲ့အုပ်စုလိုက်ပြန်လေ့ကျင့်နိုင်ပြီဖြစ်သလိုအင်္ဂလန်ပရီးမီးယားလိဂ်မှာလည်းအသင်းတွေအနေနဲ့အုပ်စုလေးတွေလုပ်ပြီးတော့လေ့ကျင့်နိုင်ပြီဖြစ်ပါတယ်ပရီးမီးယားလိဂ်ပွဲတွေစောက်ဖို့လှုပ်ထားတဲ့ Project Restart လို့ခေါ်တဲ့အစီအစဉ်ကိုတနင်္လာနေ့ကအသင်းတွေအကုန်လုံးအညီတမျိုးထဲသဘောတူဆုံးဖြတ်လိုက်တဲ့အတွက်အင်္ဂါနေ့ကစပြီးတော့အုပ်စုတွေဖွဲ့ပြီးတော့လေ့ကျင့်မှုတွေကိုပြန်စနေကြတာပါ။ကစားသမားတွေ၊နီးပါးတွေ၊အသင်းတွေ၊ခြေစားဘောလုံးသမားများအဖွဲ့ချုပ်၊နီးပါးများအဖွဲ့တွေအားလုံးဆွေးနွေးသဘောတူခဲ့ကြပြီးတဲ့နောက်အခုလိုပထမအဆင့်ကိုပြန်စနေတာဖြစ်ပါတယ်။လေ့ကျင့်မှုတွေလုပ်ပြီးတိုင်းအလံတိုင်းနေ၊ဘောလုံးနေ၊ကိုးတိုင်းနေနဲ့တခြားလေ့ကျင့်ရေးသုံးပစ္စည်းတွေပါဝင်ဘောလုံးဝင်တွေကိုလည်းပိုးသွက်ဆေးဖြန့်ဖို့ပါဝင်သလိုတစ်ပတ်ကနှစ်ခါဗိုင်းရပ်စ်စစ်ဖို့နဲ့လေ့ကျင့်မှုတွေမစခင်မှာအပူချိန်တိုင်းတာတွေလုပ်ဖို့လည်းပါဝင်ပါတယ်ခင်ဗျာယောဘာဘောလုံးဖွဲ့ချုပ် UEFA ကတော့2019-2020ဘောလုံးရာသီကိုဩဂတ်လမှာအဆုံးသတ်ဖို့စီစဉ်နေတယ်ဆိုပြီးတော့ညင်ညာလိုက်ပါတယ် Champions League နဲ့ Europa League အပါအဝင် 2019-2020 ဘောလုံးရာသီကိုဩဂတ်လမှာအဆုံးသတ်မယ်ဆိုပြီးတော့ UEFA ဥက္ကဋ္ဌ Alexander Seferin ကပြောပါတယ
် We have a concrete plan of finishing the European season Of course
ကျွန်တော်တို့မှာစိတ်ကူးတာရှိပါတယ်ဒါပေမဲ့ဘယ်ရက်ဖြစ်မယ်ဆိုတာအတည်ပြုနိုင်မှုကတော့ UEFA အမှုဆောင်ကော်မတီအစည်းအဝေးပြီးဆုံးမှဆုံးဖြတ်နိုင်မှာပါအခုလက်ရှိအနေဒါအတိုင်းဆိုရင်တော့ဥရောပဘောလုံးပွဲရာသီကိုဩဂုတ်လမှာပြီးမယ်လို့ကျွန်တော်ပြောနိုင်ပါတယ်အမှန်ပြီးဝဲတော်တော်များများကတော့ပြီးအောင်ကစားကြရမယ်ထင်ပါတယ်ပြီးအောင်ဆက်မကစားကြတဲ့သူတွေကတော့ဒါကသူတို့ဆုံးဖြတ်ချက်ပါအဲ့ဒီနိုင်ငံတွေအနေနဲ့ကတော့ဥရောပပြိုင်ပွဲတွေကစားမယ်ဆိုရင်ခြေစစ်ပွဲတွေဝင်ရမှာဖြစ်ပါတယ
်။ဗိုင်းရပ်စ်ကြောင့်ဘောလုံးပွဲတွေကိုမက်လာကလေးကရနာထားခဲ့တာဖြစ်ပြီးတော့ပြင်သစ်နဲ့နယ်သာလန်ကတော့ဆက်မကစားတော့ပဲမပီးပွဲတွေကိုဖျက်လိုက်ပြီးတော့ဂျာမနီကတော့ပြီးခဲ့တဲ့စနေနေ့မှာပြန်ပြီးတော့စတင်လိုက်တာဖြစ်ပါတယ်။တခြားဘောလုံးသတင်းတွေကိုကြည့်ရမယ်ဆိုရင်တော့အင်္ဂလန်နဲ့စပော့စ်အသင်းလေရန်ကစားသမားဒယ်လီအာလီရဲ့အိမ်ဓမြတိုက်ခံခဲ့ရပါတယ် နာမယောင်ပိုင်းမှာရှိတဲ့သူ့ရဲ့အိမ်ကိုလူများနဲ့ရောက်ဝင်လာပြီးတော့ပစ္စည်းတွေကိုလူသွားတဲ့အတွက်လက်ဝယ်ရည်နာတွေပါဝင်ပစ္စည်းတွေတော်များများပါသွားပြီးတော့တံခိုးအပြင်တော့ဒေါ်လာသိန်းချီရှိတယ်ဆိုပြီးတော့လည်းပြောပါတယ်။သူနဲ့သူ့ရဲ့မွေးစားအကူရဲ့နောက်ထပ်နှစ်ယောက်ရဲ့အိမ်ထဲမှာဖဲကစားနေတော့မှာလူများနှစ်ယောက်ကဓာတ်ကင်ဝင်လာပြီးတော့ပစ္စည်းတွေလူသွားခဲ့တာပါ။ထိုးကြိတ်ခံရလို့မျက်နှာမှာဒဏ်ရာအနှဲငယ်ရပေမဲ့ဆေးရုံတရားလောက်တဲ့အထိတော့မဖြစ်ခဲ့ဘူးဆိုပြီးတော့ဆိုပါတယ်။အခုချိန်ကြီးတော့ဓမြတွေကိုဖမ်းလို့မမိသေးသလိုဘသူဘွားဆိုတာလဲမသိရသေးဘူးလို့ပြောပါတယ်ညာနယ်လျာလီရဲ့အိမ်ဓမြတိုက်ခံအချိန်မှာ Chelsea နဲ့ England တိုက်စစ်မှုဟာ Sam Odoi ကတော့အဖမ်းခံလိုက်ရပါတယ်မြို့သမီးတယောက်နဲ့စကားများပြီးတဲ့နောက်အဖမ်းခံရတာလို့ Britain ရဲ့ The Sun သတင်းစာကဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ Chelsea အသင်းဘက်ကတော့အုံပြအမှတ်ချက်ပေးပြောဆိုဖို့ညှိစုခဲ့တယ်လို့လည်းသိရပါတယ်ညာဖော်မြူလာ1ကားမောင်းပြိုင်ပွဲတွေဘက်မှာတော့အီတလီကနံပါတ်ကြီး Ferrari အသင်းကစပိန်ကကာလို့စ်ဆိုင်းကိုခေါ်ယူလိုက်တယ်ဆိုပြီးတော့ကြီးညာပါတယ် Ferrari အသင်းက Formula 1ကားမောင်းချန်ပီယံလေးချိန်ဖြစ်ဖူးတဲ့ Sebastian Vettel ဟာအခုနှစ်ကုန်မှအသင်းနဲ့လမ်းခွဲတော့မှဖြစ်တဲ့အတွက်သူ့နေရာမှာအစားထိုးဖို့ဆိုပြီးတော့ကာလို့စ်ဆိုင်းကိုခေါ်လိုက်တာဖြစ်တယ်လို့ Ferrari ကမေလ14ရက်နေ့ကကြီးညာပါတယ် Sainz က Ferrari နဲ့2021ကနေ2022အထိနှစ်နှစ်စာချုပ်ချုပ်ထားတာပါကာလို့စိုင်းစာ2013မှာ Formula 1ကားပြိုင်ပွဲတွေကိုစတင်ပြိုင်ခဲ့တာဖြစ်ပြီးတော့မနစ်ကစပြီးတော့သူဟာ McLaren အသင်းနဲ့လက်တွဲခဲ့တာပါကာလို့စိုင်းစာ Formula 1ပြိုင်ပွဲတွေဝင်ပြိုင်တာ9နှစ်ရှိလာခဲ့ပြီးပြီးတော့ပါမီထူးချွန်ပြီးနီးစနစ်ပိုင်းလဲကောင်းတာကြောင့်သူတို့အသင်းနဲ့လက်တွဲဖို့တင်းတော်ရသူတယောက်ဖြစ်တယ်လို့ Ferrari အသင်းရဲ့ဥက္ကဋ္ဌ Mattia Binotto ပြောကြားလိုက်တာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်
ဒီအမေရိကန်တန်မြန်မာအစီအစဉ်လေးကိုနားဆင်နေကြရတာပါအခုဆက်လက်ပြီးသတင်းချင်းချက်ကိုတင်ပြပေးချင်ပါတယ်ကိုရိုနာဗိုင်းရပ်စ်တိုက်ပွဲများမရှိမဖြစ်လိုအပ်ချက်တစ်ခုဖြစ်နိုင်ငံတကာတိုင်ဝမ်ကအာဖရိကတိုင်းနယ်လက်တွဲဆောင်ရွက်ချက်ကိုကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကတိုက်တွန်းလိုက်ပါတယ်အာဖရိကတိုင်းမှာကျန်းမာရေးနဲ့စားနပ်ရေးကပြန်ဖြည့်ရေးစနစ်ခိုင်မာစေဖို့ဗဏ္ဍာရေးချက်တွေကိုရှောင်ရှားနိုင်ဖို့နိုင်ငံတကာရဲ့ပံ့ပိုးမှုတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ကဒီနေ့ပဲပြောလိုက်တာပါ COVID-19 ကရောဂါနဲ့ပတ်သက်လို့အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကနိုင်ငံရေးကစားနေတယ်ဆိုပြီးတရုတ်နိုင်ငံကဝေဖန်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့မှုဈေးမြင့်နဲ့တုံ့ပြန်မှုတွေပေါ်လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ဩစတြေးလျနိုင်ငံကဦးဆောင်တိုက်တွန်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းကမ္ဘာတဝန်းကရောဂါပြန့်နှံ့မှုတွေတရုတ်နိုင်ငံကိုအပြစ်ဖို့ထားတာပါကရောဂါကိုတုံ့ပြန်ဆောင်ရွက်ရမှာကမ္ဘာ့ကျန်းမာရေးဖွဲ့ WHO ရဲ့ဆောင်ရွက်ချက်တွေကိုတရားလွတ်လပ်တဲ့အပြည့်အဝပြန်လည်သုံးသပ်မှုတွေလုပ်ဖို့မနေ့ကဆုံးဖြတ်ချက်ချခဲ့တဲ့ပုံမှာတော့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီစပိန်ကကြေဆိုပါတယ်မြန်မာနိုင်ငံမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့ဆော့ဗိုင်းတီထုတ်ပြန်ချက်အရ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးပါဝင်ကူးစက်သူစုစုပေါင်း193ဦးရှိပါတယ်ဆော့ဗိုင်းမှာတက်ခွဲတီးပြထားတဲ့လူနာရေးတွေကရောဂါပိုးကင်းစင်သူ104ယောက်ရှိတယ်လို့လည်းဖော်ပြထားတာပါအာဖရိကစူပါဆိုင်ကလုန်းမုန်တိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဝင်ရောက်တက်ခတ်နေတဲ့အတွက်လူပေါင်း26သိန်းလောက်ပေးလို့ရပြောင်းရွှေ့ပေးနေရပါတယ်။တနအီကိုလေတိုက်နှုန်း105မိုင်လောက်ရှိနေတဲ့အမ်ဖန်မုန်တိုင်းကြောင့်ဒီနေ့နဲ့မနက်ဖြန်မှာမြန်မာနိုင်ငံနေရာတော်များမှာမိုးချီပြီးလေပြင်းတက်ခတ်နိုင်တယ်လို့ကမ်းရိုးတဲ့ဒေသတွေမှာရာသီဥတုဆိုးဝါးနိုင်တယ်လို့လည်းသတိပေးထားပါတယ်။စူပါဆိုင်ကလုန်းမုန်တိုင်းအမ်ဖန်အနေနဲ့ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကကန်ယူရဲကျုံးမကရန်နဲ့ချီရဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပေးလို့ရပြောင်းရွှေ့ပေးထားပါတယ်။အင်အားပြည်မုံနဲ့ဝင်ရောက်လာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကဘာရှန်ချာကျုံးမှာရှိနေကြတဲ့ဒုက္ခသည်တွေကိုမုံနဲ့အရေးပေါ်ကိုလိုနီစခန်းတွေကိုပြောင်းရွှေ့ပေးထားတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတို့ကပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ။ပို့ထူးနေညာဘက်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်ချိန်နေရဒီမြန်မာ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်နေပါတယ်။ဒီစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာThis program has come to you from the Voice of America, Washington.